Welcome to the Voice of America in Burmese.
Washington Review American Tangani, Natangasin Septimala Nasekonie, Tening Rene Menekin season ago, Nemasa Nojimena Chamaigani Konanaiti, Langumida Nasali Lizen and Hazit, Langamida Dea Gozerugani, Tolan Beni Babi, Jama Kimu Tapa, Dimenekin the Tenrigo, Gunyaway on it to Piopia Pibame. American Piranzu, New York Dinema, COVID 19 Akusa Kanaduha. တောက်ကြန်နေတနေ့တည်းမှာပဲတထောင်ကျော်ပြန်ဖြစ်သွားခဲ့ပါတယ်ဒါဟာဂျွန်လ9ရက်နေ့ကစပြီးတရက်အတွင်းအကူဆက်ခံရသူအခြေအတွက်ပထမဆုံးချိန်ဖြစ်နေပြန်များလာတာပါဒီရောဂါအကူဆက်မှုဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတစ်ဖြည်းဖြည်းတိုးလာတာဖြစ်ပြီးဒါဟာကျောင်းတွင်နဲ့စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်ခဲ့တာကြောင့်ဖြစ်နိုင်ပါတယ်တနေ့ကအကူဆက်ခံရသူ6000ကျော်ရှိနေရကနေပြီးခဲ ကယောဂါပိုးရှိမရှိလာရောက်စစ်ဆေးသူတသိန်းနီးပါးမှတွေ့ခဲ့တာဖြစ်ပြီးဒေသခံတွေအနေနဲ့နှာခေါင်းစည်းတက်ကြဖို့လူချင်းခတ်ခွာဝန်နေကြဖို့နဲ့လက်ဆေးဖို့လိုမျိုးယောဂါမပြန့်ပွားအောင်ကာကွယ်နိုင်တဲ့နည်းလမ်းတွေကိုလိုက်နာကြဖို့လဲပန်ကြားခဲ့ပါတယ်။ကမ္ဘာတလုံးကိုဗစ် -19 ကူးစက်ခံရသူကစနေနေ့မှာ32တန်းခွဲကျော်ရှိပြီးသေဆုံးရသူကတသန်းနီးပါးရှိနေပြီလို့ American John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။ကူးစက်မှုအများဆုံးကအမေရိကန်နိုင်ငံဖြစ်ပြီးအကူးစက်ခံသူ9တန်းကျော်နဲ့သေဆုံးရသူ2တန်းကျော်ရှိပါတယ်။ဒုတိယအများဆုံးကအိန္ဒိယဖြစ်ပြီးအကူးစက်ခံသူ6တန်းနီးပါးရှိတယ်လို့တတိယအများဆုံးကကူးစက်သူ4တန်းခွဲကျော်ရှိတဲ့ဘရာဇီးပါ။ရုရှားနိုင်ငံမှာစနေနေ့တရက်ထဲမှာပဲကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ9500ကျော်သွားခဲ့တယ်လို့ရုရှားဆိုကကိုရိုနာဗိုင်းရပ်စ်ကဲကတက်ဖြည့်ရေးဖွဲ့အစိုးရခန်းစာမှာဖော်ပြပါဗျ။ဒါဟာဇွန်လ22ရက်နေ့ကစကြင်တရက်တွင်ကူးစက်မှုအများဆုံးဖြစ်ကြောင်းနဲ့စနေနေ့အထိဆိုအကူးစက်ခံသူတသန်းကျော်ရှိနေတယ်လို့အစိုးရခန်းစာမှာဖော်ပြပါဗျ။တောက်ကြနေတုန်းကတော့တရက်တွင်ကူးစက်ခံသူက9000ကျော်ရှိခဲ့တာပါ။ဒီရောဂါနဲ့သေဆုံးရသူကလည်းစနေနေ့မှာ169ယောက်ရှိတဲ့အတွက်ကုစုစုစုပေါင်းသေဆုံးသူ2000ကျော်နေပါပြီ။အခုလိုဒီယောဂါကုဆတ်မှုတွေတိုးလာနေပေမဲ့ယောဂါမပြန့်ပွားအောင်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားဖို့အစိုးရမှာအစီအစဉ်မရှိဘူးလို့ရုရှားဆိုကပြောခွင့်ရဒီမီထရီပက်စကော့ဖ်ကတောက်ကြနေကပြောပါလေ။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရရုရှားဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကုဆတ်မှုသရုပ်ထအများဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာမဲမတမမှုတွေလုပ်တဲ့ဆိုပြီးဘယ်လာရုစမရာအလက်ဇန်ဒားလူကာရှန်ကိုကိုမင်းစ်မြို့လယ်မှာဆန္ဒပြနေကြပြီးစနေနေ့ကတော့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရဲဖမ်းခံခဲ့ရပါတယ်။ဆန္ဒပြသူအမျိုးသမီးအုပ်စုတစုကတော့ရွေးကောက်ပွဲမှာအတိုက်ခံခေါင်းဆောင်ဆဗက်လန်နာတီရှာနော့စကာယာအနိုင်ရတာဖြစ်ကြောင်းပြောကြရင်ဆဗက်တာသာသူတို့ရဲ့သမရဖြစ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ရဲကဆန္ဒပြသူအများအပြားကိုဗန်ကားတွေထဲဆွဲသွင်းခဲ့တယ်လို့အနားမှာရှိတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ရွေးကောက်ပွဲမှာလူကာရှန်ကိုမဲများစုနဲ့အနိုင်ရတယ်လို့အာဏာပိုင်တွေကြေညာခဲ့ခြင်းကစပြီးဘယ်လာရုစ်လမ်းတွေပေါ်မှာဆန္ဒပြမှုတွေနဲ့မတူမညီဖြစ်နေတာပါ။လူကာရှန်ကိုကတော့ဒီရွေးကောက်ပွဲမဲမတမမှုရှိတဲ့ဆိုတာကိုရောဆန္ဒပြသူအများပြားဖမ်းဆီးတာတွေလူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့တိုက်ခန့်တွေပြောကြားချက်ကိုလက်မခံပယ်ချထားတာပါ။စနေနေ့ကဆန္ဒပြပွဲအတွင်းအဖမ်းခံရတဲ့သတင်းတောက်6ရောက်ကိုတော့ချက်ချင်းပဲပြန်လွှတ်ပေးခဲ့တယ်လို့ဘယ်လာရုစ်သတင်းသမားများအသင်းကပြောပါတယ်။ဆန္ဒပြသူတွေကိုဖမ်းဆီးတာအတွက်ရှုံချကြောင်းအတိုက်ခံခေါင်းဆောင်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လူကာရှန်ကိုကဗုဒ္ဓဖူးနယ်မှာသူ့ရဲ့ဆက်ထမမြောက်သမရသက်တမ်းအတွက်ကျန်းသစ္စာချိန်ဆတဲ့အခမ်းအနားကိုကြိုတင်မပြောကြားပဲပြုလုပ်ခဲ့တဲ့နောက်ချက်ချင်းဆိုတယ်လို့ပဲလူထောင်ပေါင်းများစွာဟာမြို့တော်မင်းစ်ကလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြတာပါ။ယူကရိန်းနိုင်ငံမှာလူပေါင်း26ဦးသေဆုံးခဲ့တဲ့စစ်လင်းပြစ်ကြတဲ့အကြောင်းရင်းကိုသိအောင်တမတ်တမတ်ကြတဲ့စုံစမ်းစစ်ဆင်မှုချက်ချင်းလုပ်ဖို့တမရဗိုလိုဒမီယာဇယ်လန်စကီကစနေနေ့မှာပြောကြားလိုက်ပါတယ်။လေတပ်တင်နန်းသားတွေလိုက်ပါလာတဲ့စစ်တပ်တန်ယူပို့ဆောင်ရေးလင်းဟာယူကရိန်းအရှေ့မြောက်ပိုင်းအဝေးပြေးလမ်းမကြီးနားမှာတောက်ကြံနေညနေကပြစ်ကြခဲ့ပြီးမိလောင်ပောက်ကွဲခဲ့တာဖြစ်ပါတယ်။လင်းပေါ်မှာတင်နန်းသား20နဲ့လင်းအမှုတန်း9ဦးလိုက်ပါလာတာဖြစ်ပြီးကျောင်းသားတဦးသာအသက်ရှင်ကျန်ရတယ်လို့ယူကရိန်းအရေးပေါ်ဝန်ဆောင်မှုဌာနကပြောပါတယ်။သမ္မတဇယ်လန်စကီကတော့ယူကရိန်းဟာအဖို့တန်သား26ကိုဆုံးရှုံးခဲ့ရတာဖြစ်ပြီးဒီလိုရင်ဘာကြောင့်ပြစ်ကြရလဲဆိုတာသိအောင်ချက်ချင်းလုပ်ဖို့နဲ့ဒီစုံစမ်းစစ်ဆေးမှုဟာမျက်နှာမလိုက်ဖဲတမတ်ကြကြရှိဖို့သူ့ Facebook ကပြောကြားခဲ့တယ်လို့စနေနေ့ကိုလည်းအောက်မေ့ပွဲနေ့ဖြစ်ကြေညာခဲ့ပါတယ်။အ EN26 Antonov လေယာဉ်ဟာလေ့ကျင့်မှုလုပ်နေတာဖြစ်ပြီးပြန်ပြီးမြေပေါ်ဆင်းသက်ဖို့လုပ်ကြင်မှာပြတ်ကျခဲ့တာလို့ယူကရိန်းကာကွယ်ဝင်ကြီးဌာနကပြောပါတယ်။ဒါအပြင်ဒီလေယာဉ်ရဲ့ပြန်တမ်းမှုဆိုင်ရာချက်လက်တွေကိုမှတ်တမ်းတင်တဲ့ Black Box တွေလည်းရထားပြီလို့ပြောပါတယ်။ဒီ engine နှလုံးသက်လေယာဉ်မှာဘယ်ဘက်ကအင်ဂျင်ချုပ်ရင်းမှုရှိလာတဲ့အတွက်ပြန်ဆင်းဖို့အဖွဲ့ခေါင်းဆောင်ကအမိန့်ပေးခဲ့ပြီး9မိနစ်ကြာမှပဲလေယာဉ်ပြတ်ကျတာဖြစ်ကြောင်းလုံခြုံရေးဆိုင်ရာတာဝန်ခံတွေကပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51kilohertz 9805နဲ့ဒိုင်နမီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတင်းငွေနေနေမနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ပြည်သူတွေစိုးရိမ်တော့ကများနေတာကိုရှင်းချဖို့အစိုးရကနီလန်ပေါင်းစုံရှာကြံလှုပ်ဆောင်နေတယ်လို့ကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားဗဟိုကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားပါရယ်ကိုဗစ်ကာယောဂဆိုင်ရာတည်တည်နဲ့အချက်လက်တွေနဲ့ဆောင်းရန်ရှောင်းရန်နီးလန်းတွေကိုကျွမ်းကျင်ပညာရှင်တွေနဲ့မေးမြန်းနိုင်မဲ့အစီအစဉ်ကိုလာမဲ့သတင်းပတ်တွေစတင်မှာဖြစ်ကြောင်းနိုင်ငံတော်ကလှုပ်ဆောင်ချက်တွေကိုရှင်းပြတဲ့တောက်ကြနေမိကွန်းမှာဒေါက်တာဆန်းစုကြည်ကထည့်သွင်းပြောကြားသွားတာပ
ါဒီသူတွေအခုအချိန်မှာစိုးရိမ်ကြောင်းကြမှုတွေကိုကျဆင်းနိုင်တော့ကြားနိုင်အောင်လို့အခုဆိုရင်ကျမတို့ကိုကူညီနေတဲ့အကြံပြုပေးနေတဲ့သမားတော်ကြီးတွေလည်းရှိပါတယ်။အဲ့ဒီသမားတော်ကြီးတွေနဲ့ကျမတို့ရဲ့ကျမရဲ့ဝင်ကြီးအဖွဲ့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဒီနောက်ပတ်ကနေစပြီးတော့တပတ်ကို၃ကပေါ့နော်အင်္ဂါဗုဒ္ဓကျသတိနေ့မှာကိုဗစ်အကြောင်းတည်ကောင်းစရာဆိုပြီးတော့အမေးဖြေခန်းတာလေးတခုလုပ်ပါမယ်။အဲ့ဒီမှာဆိုရင်ကိုမေးချင်တဲ့မိခွန်းတွေကိုကျမရဲ့ဝင်ကြီးဌာန Facebook ကိုပို့ပါ။ပို့ပြီးတော့အဲ့ဒီကနေပြီးတော့စစ်စစ်ပြီးတော့ဒီအဖွဲ့ကနေပြီးတော့ဖြေပေးပါမယ
်။ဒါအပြင်ကိုဗစ်ဖြစ်နေတယ်လို့တန်တရားဝင်လာရင်စေမီတို့တွေနဲ့ကိုဘသားကိုကုမနေပဲ။သက်ဆိုင်ရာဆေးရုံဆေးခန်းတွေမှာအ мян သွားရောက်စစ်စစ်ကုသမှုခံယူဖို့ကိုလည်းသူကတိုက်တွန်းပါလေ။ဒီတော့တွင်ကျမရဲ့နဲ့အားကစားရေးဝင်ကြီးဌာနကလည်းကိုဗစ်ကူးစက်တဲ့အတီးပြုတ်လူနာနဲ့သေဆုံးမှုစီးရင်ကိုတနေ့တာအတွက်ည၈နာရီမှသာစုပေါင်းထုတ်ပြန်သွားတော့မယ်လို့စနေနေ့မနေ့ပိုင်းကကြေညာပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရုတ်တရက်များနေခြင်းမှာကျန်းမာရေးဌာနကတနေ့ကို2ချိန်ကနေ3ချိန်သတင်းတွေခွဲပြီးထုတ်ပြန်နေတဲ့အပေါ်ပြည်သူတွေရဲ့ဝေဖန်မှုရှိလာပြီးနောက်အခုလိုလှုပ်ဆောင်လာတာဖြစ်ပါတယ်။စနေနေ့ည၈နာရီစီးရင်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း1000နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ198ဦးရှိသွားပါပြီခင်ဗျာအိန္ဒိယနိုင်ငံကထုတ်မဲ့ COVID-19 ကာကွယ်ဆေးပမာဏဟာတကမ္ဘာလုံး COVID တိုက်ဖျက်ရေးအတွက်အလွန်လောက်ရရှိနိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီကအာမခံပြောကြားလိုက်ပါတယ်85နှစ်ပြည့်ကုလသမဂ္ဂအထူးထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာသူကထည့်သွင်းပြောကြားသွားတာပါအိန္ဒိယက COVID ကာကွယ်ဆေးစမ်းသပ်မှုဟာအဆင့်3ကိုရောက်နေပြီးလူအများအပြားနဲ့စမ်းသပ်မှုတွေကနေထိရောက်ဘေးကင်းပြီးစံသတ်မှတ်ချက်ရှိတဲ့ကာကွယ်ဆေးအဖြစ်အတည်ပြုလာနိုင်မယ်လို့ယုံကြည်ကြောင်းကာကွယ်ဆေးဖြန့်ဝေပေးဖို့လိုအပ်တဲ့နိုင်ငံတိုင်းအတွက်ဆေးသူလောင်ရေးနဲ့အေးအေးခန်းတွေအတွက်ပါအကူအညီပေးသွားနိုင်ကြောင်းဝန်ကြီးချုပ်မိုဒီကပြောပါတယ်။သိပ္ပံပညာရှင်တွေကအတည်ပြုချက်ပေးတာနဲ့အိန္ဒိယနိုင်ငံကကိုဗစ် -19 ကာကွယ်ဆေးအမြောက်အများထုတ်ဖို့အစဉ်သင့်ရှိကြောင်းမိုဒီကပြီးခဲ့တဲ့ဩဂုတ်လထဲမှာပြောကြားခဲ့တာပါ။ကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းလူတွေတတ်နိုင်ပြီးနေရာတိုင်းမှာဝယ်ယူလို့ရနိုင်မယ်ပြည်သူကာကွယ်ဆေးတရပေါ်ပေါက်လာဖို့တွန်းအားပေးခဲ့ပေမဲ့တချို့နိုင်ငံတွေဟာသူ့ပြည်သူတွေအတွက်သာရည်ရွယ်ထုတ်နေတာအတွက်စိတ်ပြက်မိကြောင်းတရားမျှတမှုမရှိကြောင်းအင်ဂါနီကပြောပါတယ်တကမ္ဘာလုံးကပြည်သူတွေကိုကိုဗစ်ကာယောဂါကနေအကာအကွယ်မပေးနိုင်သေးတော့ဘယ်သူတဦးတယောက်ကမှဒီကာယောဂါကနေလွတ်မြောက်မှာမဟုတ်ကြောင်းဂူတာရက်စ်ကပြောကြပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံထားရတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူနိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေနေရပ်ပြန်နိုင်ရေးဝိုင်းဝန်းအဖြေရှာပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနိုင်ငံတကာကိုမြစ်တမ်းရပ်ခံလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့85နှစ်ပြည့်ကုလအထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာဇဂပြန်ကတဆင့်ရှိတ်ဟာစီနာကအခုလိုပြောကြားသွားတာ
ပါ။ More than 3 years have elapsed. Not a single Rohingya could be repatriated. The problem was created by Myanmar. I request the international community
ရခိုင်ပြည်နယ်က2019အကြမ်းဖက်မှုလှိုင်းကြောင့်ထွက်ပြေးလာရတဲ့ရိုဟင်ဂျာတပ်သန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားရပြီး ၃နှစ်ကျော်လာတဲ့အထိရိုဟင်ဂျာတူတယောက်မှနေရပ်ပြန်နိုင်ခြင်းမရှိသေးပါဘူး။ဒီပြဿနာကိုမြန်မာနိုင်ငံကဖန်တီးခဲ့တယ်လို့အဖြေကိုလည်းမြန်မာနိုင်ငံတည်းမှာသာရှာရမှာဖြစ်ပါတယ်။ဒီအကြတဲ့အတွက်အဖြေရှာရေးကိစ္စမှာနိုင်ငံတကာအတိုင်းဝိုင်းကပုံပြီးထိရောက်တဲ့အခန်းကဏ္ဍကနေပါဝင်ပေးကြဖို့ကျွန်မအနေနဲ့မြေတားရက်ခံတောင်းဆိုရဲဆိုပြီးဝန်ကြီးချုပ်ရှိခ်ဟာစီနာပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးတစ်ဖက်နိုင်ငံထွက်သွားကြတဲ့ဒုက္ခသည်တွေနေရပ်ပြန်လာနိုင်ရေးအတွက်လုံးမကအဖွဲ့အစည်းတချို့နဲ့ပူးပေါင်းဆောင်ရွက်နေပေမဲ့အခုလိုကိုဗစ်ကာလမှာလုပ်ငန်းစဉ်တွေရပ်ဆိုင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာကိုဗစ်ကြောင့်စီးပွားရေးဖွံ့ဖြိုးမှုထိခိုက်နေရပေမဲ့အလုပ်လက်မဲ့ဖြစ်သွားတဲ့စီးရင်သားပြည်သူတွေ၊ပညာတော်သင်ကျောင်းသားတွေ၊အလုပ်သမားလေသမားစတာတွေကိုငွေကြေးထောက်ပံ့ပေးနိုင်ဖို့အမေရိကန်ဒေါ်လာ13ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးကြားကန်တဲ့အစီအစဉ်ကိုလှုပ်ဆောင်ခဲ့ကြောင်းရှိခ်ဟာစီနာကကုလညီလာခံမှာရှင်းပြသွားပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့အကြီးဆုံးဆီလီကွန်ချစ်ထုတ်တဲ့ကုမ္ပဏီစီပစ္စည်းကိရိယာတင်ပို့မှုကိုအမေရိကန်အစိုးရကတားမြစ်လိုက်ပါတယ်။ဒီပစ္စည်းတွေကိုစည်ရေးအတွက်အသုံးပြုနိုင်တဲ့လက်မခံနိုင်သောအန္တရာယ်ရှိနေတယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုတားမြစ်လိုက်တာဖြစ်ပါတယ်။တရုတ် SMIC ကုမ္ပဏီစီကိုပစ္စည်းကိရိယာတချို့တင်ပို့သူတွေအနေနဲ့တခုချင်းစီအတွက်ပို့ကုန်လိုင်စင်လျှောက်ထားရမှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဌာနရဲ့တောက်ကြနေထုတ်ပြန်တဲ့စာတစောင်မှာဖော်ပြထားကြောင်း Reuters သတင်းကရေးပါတယ်။SMIC ကုမ္ပဏီဟာပေါ်ဝေးနည်းပညာကုမ္ပဏီကြီးပြီးရင်အမေရိကန်ရဲ့ကုန်သွယ်ရေးဖြတ်တောက်မှုကိုခံရတဲ့ဒုတိယမြောက်ကုမ္ပဏီဖြစ်လာပါတယ်။ဒီကုမ္ပဏီဟာအရက်ဖက်နဲ့စစ်ဖက်နည်းပညာတွေကိုရောနှောလုပ်ကင်နေတဲ့အတွက်ချင်းချောက်မှုတရက်ဖြစ်တယ်လို့အာနာဘိုင်နီကသုံးသပ်ပါတယ်။ SMIC ကုမ္ပဏီကတော့စစ်ဖက်နဲ့လည်းဆက်ဆက်မှုမရှိကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
။ COVID-19 ရောဂါရှိမရှိနိုင်ဝက်အတွင်းစစ်ဆေးသိရှိနိုင်မဲ့စမ်းသပ်ပစ္စည်းနဲ့မကြခင်စစ်ဆေးနိုင်မှုပြင်ဆင်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ယောဂဘိုကူဆက်ခံရသူတွေနဲ့တက်ခွဲခံစစ်ဆေးမှုဆိုင်ရာမူဝါဒတွေကိုပါပြောင်းလဲသွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ်။ကျွန်မမိခါပါCOVID-19 ရောဂါရှိမရှိအချိန်တိုတင်စမ်းသပ်သိရှိနိုင်မဲ့ test kits တွေမကြခင်မှာရောက်လာတော့မယ်လို့ဗဟိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါခင်ကင်ကြီးကပြောပါတယ
်။ဒီလိုတော့ရောက်ဖို့ရှိပါလေ။ရောက်ပြီဆိုရင်ကျွန်တော်တို့စမ်းမှာဖြစ်သွားတယ်။အဲ့လိုစမ်းတဲ့အခါမှာဒီ positive တွေကြီးကတော့ပို့ပြီးတော့များလာနိုင်ပါတယ်။အဲ့ခါမှာကျွန်တော်တို့ဒီ positive တွေကိုတက်တက်တွေဆွဲမှာဖြစ်ပါတယ်။နောက်ပေါင်းစစ်ဖြစ်တယ်မှာတက်ငယ်လေရောဂါလက္ခဏာမပြရဘူးနောက်ခံရောဂါမရှိဘူးရှိတဲ့လူတွေတို့ကြတော့ဒါပြတာအနေနဲ့ဒီမှာထားရှိမှာဖြစ်ပါတယ်နောက်ထပ်တိုးချဲ့တဲ့နေရာတွေမှာထားမှာဖြစ်ပါတယ်အဲ့ဒီမှာရောဂါလက္ခဏာပေါ့နော်လက္ခဏာပြရတယ်ဒါပေမဲ့လည်းခုနပြောလို့တက်ကတော့ငယ်တယ်နောက်ခံရောဂါမရှိဘူးဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကတနည်းအားပေါ့နော်တနည်းအားပြောမယ်ဆိုတော့ကတည်းကဘယ်လောက်ခွင့်လဲတော့ဒီအခုကတော့ဒါဒီလိုလေးဆွဲနေတော့ဖြစ်ပါတယ်ဟိုအနေချက်အနေနဲ့လည်းဘယ်လိုလူတွေကိုတက်ခွဲဆောင်တတ်တယ်ပေါ့နော်ဒါနဲ့ပတ်သက်လို့လည်းသိချင်ဖို့ဆိုလည်းဒီ criteria တွေလည်းတို့ကယူဆနေတာဖြစ်ပါတယ်နောက်အတက်ကလည်းချင်းတယ်နောက်ဆက်ယောဂလည်းရှိတယ်နောက်ကလည်းရှိတော့လည်းယောဂလက္ခဏာကိုခံစားနေရမှာရှင်ကသင်္ချာစစ်တဲ့ပြေဖို့အမှုကကုသမှုဒီလိုဆိုတော့ဒီကတောင်းကြလားတို့ဝေးပါကြီးတို့ခေါင်းကြီးတို့ဒီကစားမှာဖြစ်ပါတယ
် COVID-19 ရှိမရှိကိုမြန်မြန်ဆန်ဆန်စစ်နိုင်တဲ့စမ်းသပ်ပစ္စည်းအခုကြီးတသိန်းကိုတောင်ကိုရီးယားနိုင်ငံကနေမှာယူထားပြီးတောင်ကိုရီးယားအစိုးရဘက်ကလည်းဒေါ်လာ5သိန်းကိုလှူတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့မှာပြောဆိုခဲ့ပါတယ်အခုစမ်းသပ်ပစ္စည်းဟာပိုးရှိမရှိကိုမိနစ်30အတွင်းသိရှိနိုင်မှာဖြစ်ပါတယ်။ပိုးပြီးထိရောက်တဲ့ကုသမှုတွေပေးနိုင်ဖို့ပိုးတွေ့လူနာနဲ့ထိစပ်သူတွေကိုမြန်မြန်ဆန်ဆန်ရှာနိုင်ဖို့အရေးအတွက်များများစစ်ဆေးနိုင်လို့တက်ခွဲခံစစ်ဆေးမှုနဲ့ပတ်သက်လို့ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုရှင်းချနိုင်တာမို့ဒီစစ်ဆေးမှုကပြည်သူအတွက်ကောအစိုးရအတွက်ပါကောင်းမွန်တဲ့အကျိုးရလဒ်တွေရှိတယ်လို့ဒေါက်တာဒေါခင်ခင်ကြီးကပြောပါတယ်။ဒီစစ်ဆေးမှုကနှာခေါင်းအာခေါင်းတိုးပဲ့ယူပြီးစစ်ဆေးတာဖြစ်ပေမဲ့ကုန်ကြစည်တက်တာတယ်လို့လည်းသူကပြောပါတယ်။ဒီစစ်ဆေးတဲ့ပစ္စည်းပိုင်းရဲ့တိကျမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလက်ခံထားတာဖြစ်လို့တိကျမှုပိုင်းကမေးခွန်းထုတ်စရာမရှိဘူးလို့ဒေါက်တာဒေါခင်ကြီးကပြောပါတယ
်။သူကတော့ခုနပြောတဲ့ဆက်ယူဖို့လည်းပါတယ်လို့ပြောတယ်အဲ့ဒီ test အခု message test ကြတော့ WHO ကအသိမှတ်ယူတဲ့ test အပေါ်မှာ antigen test ဖြစ်ပါတယ်။ ့အဲဒါကတော့ပိုးရှိရင်ပိုးရှိတာကိုတွေးရှိနိုင်မှုပိုးမရှိရင်လည်းမရှိကြောင်းတွေးရှိနိုင်မှုအဲ့နှစ်ခုကလုံးဝ90ရာခိုင်နှုန်းကျော်100ရာခိုင်နှုန်းမျိုးရှိပါတယ်အဲ့တော့ဒီစိတ်စော်တော်ကြီးစိတ်ချတဲ့စစ်မှာပါပါ
မြန်မြန်စမ်းသက်စစ်ဆေးနိုင်တဲ့ဒီစစ်ဆေးမှုကိုကျန်းမာရေးဝန်ကြီးဌာနအပြင်ပုဂ္ဂလိကဘိုင်းမှာပါစစ်ဆေးနိုင်ဖို့ပုဂ္ဂလိကဆေးရုံတွေဘက်ကလည်းပြင်ဆင်နေတယ်လို့ပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကပြောပါတယ်
ကိုရီးယားကနေပြောတော့သူလဲသူပဲလဲဝင်မယ်ပေါ့လေဒီတိုင်းကတော့ဆွေးရလဲဝင်မယ်ပေါ့လေဒီဘိုင်းနဲ့ပတ်သက်ပြီးတော့လည်းနောက်ပိုင်းမှာကျွန်တော်တို့ဒီပုဂ္ဂလိကနေပြီးတော့ကျွန်တော်ပံ့ပိုးပြီးတော့ဒီအရာတွေပို့ပြီးတော့ဖြစ်လို့ရအောင်လို့ဒီလိုပဲနေဝိုင်းကူကြမယ်ဆိုတဲ့ဘိုင်းတော့ကျွန်တော်တို့ဒီနေ့ဆွေးနွေးပြီးတော့ဒီဥစ္စာကိုတော့ဤဌာနကိုကျွန်တော်တင်ပြလိုက်ပါမယ်။တရားဝင်တင်သွင်းခွင့်ရတဲ့ကုမ္ပဏီရဲ့သူ့ဈေးနှုန်းတွေရှိပါတယ်။ plus ပေါ့နော်ကျွန်တော်ဒီဒီ sample ယူမဲ့ကျွန်တော်ကျမကြီးဝန်ထမ်းတွေက PPE တွေဝယ်ရပါတယ်။အဲ PPE တွေဝတ်တာရဲ့သူ့ရဲ့ဒီ overhead charges လေးရှိပါတယ်။အဲ့ဒါလေးတွေပေါင်းပြီးရင်ကျွန်တော်ထင်ပါတယ်ဝင်းနှစ်တောင်းပေါင်ရင်းလောက်တော့ဖြစ်သွားမယ်ထင်တယ်အလက်ရှိဈေးနှုန်းပေါ့နော်အဲ့ဒီဟာတွေကအများကြီးတော့လေဟိုတရားတွေကိုမြက်ဖို့ဆိုပြီးတော့မစင်စားထားပါဘူ
းဒီ test kit တွေကိုပြီးရဲ့ April လတုန်းကတောင်ကိုရီးယားကမြန်မာကိုလှူဒန်းခဲ့ပါသေးတယ်မြန်မာနိုင်ငံမှာ COVID ကူးစက်မှုနေ့စဉ်လို့တိုးလာတာနဲ့အမျှလက်ရှိဓာတ်ခွဲခန်းတွေကစံသက်စစ်ဆေးနိုင်တဲ့အရေးအတွက်ထပ်ပုံများလာနေရပါတယ်။ဒါကြောင့်လည်းအခုလိုအရေးအတွက်များများနဲ့မြန်မြန်စစ်ဆေးနိုင်မယ့်နည်းလမ်းကိုအကောင်အထည်ဖော်ဖို့လှုံ့ဆော်တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။၂၀၂၀နှစ်ပါတီဇော်ဒီမိုကရေစီအထွေထွေပေါက်ပွဲမှာထိုင်းနိုင်ငံရောက်ဆန္ဒနယ်ပြည်ပိုင်ဝင်ရှိတဲ့မြန်မာနိုင်ငံသားတွေကျိုးတင်လဲပေးဖို့မြန်မာတန်ရုံးကစီစဉ်ထားတာနဲ့ပတ်သက်ပြီးပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံရောက်ဆန္ဒမဲပေးပံ့ဝင်ရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကျိုးတင်လဲပေးဖို့အတွက်ထိုင်းဆိုရထုတ်ပြန်ထားတဲ့ဥပဒေတွေ COVID-19 ထိန်းချုပ်ကာကွယ်ရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီဆောင်ရွက်ထားပြီးမြန်မာနိုင်ငံသားတွေမဲပေးနိုင်ဖို့အောက်တိုဘာလ3ရက်နေ့ကနေစတင်ရထားကြောင်းဘန်ကောက်မြို့မြန်မာတန်ရုံးကတန်မတ်ကြီးဦးမျိုးရင်တန်ကအခုလိုပြောပြပါရယ
်ကျွန်တော်အကြမ်းနဲ့ရတာခုနကပါတယ်ဆိုရင်300ကနေ300ကျွန်တော်အားတော့အဲကျွန်တော်တန်လုံးကအစ်အဟောင်းလို့ရှိတာနေရာကျောင်းကျ300ဖွဲ့လို့ရလို့တက်ကောင်းတယ်ဒါကြောင့်လည်းဒီနေ့ကျွန်တော်ဆက်ပြောင်းတော့အကြမ်းကြီးရတာကဟိုအတူတူရှင်းမှမူဒီဆိုတော့ပြန်တိုးဆော်လို့ရတယ်ဟုတ်ကဲ
့အဲ့
ဒါအတူတူရှင်းဆုံးပါကျွန်တော်အသေးစိတ်နဲ့ပါပဲအခုကတော့တူတော်တော်ကတူအကုန်ကပြီဟိုဟိုဘလုံးလုံးနဲ့အတန်းလေးလေးပြောင်းသွားတာချပြတာပါ
2020ပြည့်နှစ်အောက်တိုဘာလ3ရက်နေ့ကနေ13ရက်နေ့အထိနေ့စဉ်၄တိုင်းမနက်7နာရီကနေညနေ6နာရီအထိလဲပေးဖို့စီစဉ်ထားတယ်လို့ဆိုပါရယ်။သူတင်မဲပေးရမယ့်မြန်မာလူသမားတွေအနေနဲ့မဲပေးတဲ့နေ့မှာသက်ဆိုင်ရာလုပ်ငန်းရှင်ကနေခွင့်ရပေးဖို့တော့ထိုင်းနိုင်ငံအလုပ်ကိုင်ဌာနနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပြီးထိုင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေကတော့မဲဆန္ဒရှင်တွေတွာလာပြီးအဆင်ပြေအောင်သာလှုပ်ဆောင်ပေးဖို့နိုင်ငံရေးပါတီတစ်ခုခုအတွက်မဲဆွယ်ပေးတယ်လို့မျိုးလှုပ်ဆောင်ပေးတယ်လို့မျိုးပုံစံမျိုးဖြစ်ဖို့အတွက်ဘန်ကောက်မြို့မြန်မာတန်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။မဲပေးမဲ့လူတွေကတော့နိုင်ငံကူးစာအုပ်မူရင်းသို့မဟုတ်မိသူမိဘဖြစ်ကြောင်းအထောက်ထားစာအုပ်မူရင်းကိုသာယူဆောင်လိုက်ရမှာဖြစ်ပြီးသက်ပုံတင်မူရင်းသို့မဟုတ်မိတ်ဆွေကိုလည်းယူဆောင်လိုက်ရမှာဖြစ်တယ်လို့ဆိုပါရယ်။ကျမမအေးမှာထက်မြမာနေဇက်ကနေတရင်ပြဖို့နေတာပါ။
မာဒီသတင်းဘက်ကုံပိုင်းကအလောက်ကင်ပြပွဲတစ်ခုကျင်းပခဲ့ပြီးအလောက်လျှောက်သူတွေနဲ့ကြိတ်ကြိတ်တိုးစီကားခဲ့တဲ့အကြောင်းရိုက်တာသတင်းတပုတ်ကိုပြောပြပေးကြပါရရှင်ကျမဆုမွန်ပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဘေးတွေအလောက်ပြုတ်ကုန်ကြတဲ့သူတွေတောင်လို့ပုံလာနေတဲ့အရေးကိုဖြေရှင်းတဲ့အနေနဲ့အစိုးရကဒီအလောက်ကင်ပြပွဲကနေလူတသန်းကျော်ကိုအလောက်ပေးနိုင်မယ်လို့ပြောထားပါတယ်Channel Sara Pro Max က23နှစ်အရွယ်အလုပ်လက်မဲ့တယောက်ပါ။
လက်ကทำงานที่สนามบินเป็นพนักงาน
အရင်တော့ဟောင်ကောင် airline မှာလုပ်ခဲ့တာဒီကက်ယောဂါလက်ဆိုင်ကကျွန်မလည်းအလုပ်ပြုတ်ရော။ကုမ္ပဏီကကုန်ကြမ်းဈေးတွေမတက်နိုင်လို့ဝန်ထမ်းတွေကိုလျှော့ခဲ့ရတာလေ
။ Putanic Sip Chain ကလည်း25နှစ်အရွယ်အလုပ်လက်မဲ့တယောက်ပါပဲ
။โอ้เยอะนะวันนี้ผมลงเยอะนะเดินทั่วซุปเนี่ยเดินรอบๆโอ้
အခုဒီအလုပ်ရှာဖွေအေဂျင်စီတွေမှာရှောက်ကြည့်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့အလုပ်၈မျိုး၉မျိုးလောက်ရှောက်ခဲ့ပါတယ
်။အသက်50ရှိပြီဖြစ်တဲ့တီရာမကွန်ပိုင်ကလည်းကက်ယောဂါဘေးတွေမှာအလုပ်ပြုတ်ခဲ့သူပါ။
ตอนนี้คือสะท้อนให้เห็นว่าทุกคนตกงานแม้กระทั่งคนที่สูงวัยอย่างเงี้ยหมายความว่า
ကျွန်တော်တို့အရွယ်တွေတောင်အလုပ်လဲဆောက်ကြတာကိုကြည့်ရင်အလုပ်လဲမဲ့ဘယ်လောက်တောင်များနေကြလဲသိနိုင်ပါတယ်။ပထမဆုံးအချိန်အလုပ်ရှောက်သူတွေနဲ့ပြိုင်ပြီးအလုပ်ရှောက်နေရပြီးတော့ကလေးတွေကိုဦးစားပေးတယ်လို့လည်းတွေးမိပါတယ်။ဒါပေမဲ့လည်းအလုပ်ပြုတ်လို့အလုပ်သိရှောက်သူတွေနဲ့ ထမဆုံးအကျင့်အလုပ်လျှောက်တဲ့လူငယ်တွေဟာအကြီးအတွက်စားတူလောက်ဖြစ်နေတယ်လို့ထင်ပါတယ်
။ကမ္ဘာလက်ခီးသွားလုပ်ငန်းတွေထိခိုက်ကျဆင်းလာတာနဲ့အမျှအရှေ့တောင်အာရှရဲ့ဒုတိယအကြီးဆုံးစီးပွားရေးတွတ်တက်တဲ့ထိုင်းနိုင်ငံဟာဒီနှစ်မှာတော့ 8.5 ရာခိုင်နှုန်းအထိကျဆင်းသွားနိုင်ကြောင်းအစိုးရကခန့်မှန်းထားပါတယ်။ Night Part 1 Chumbara Tet က32နှစ်အရွယ်အလုရှာဖွေရေးကဝန်ထမ်းတယောက်ပါ
ว่ากลุ่มอายุก็ค่อนข้างจะหลากหลายเพราะว่ามีทั้งน้องจบใหม่
หลายคนไล่ซีท้ามั้ยဆိုရင်အလုရှာသူတွေကတော့အမျိုးမျိုးပါပဲဘွဲ့ရကာစားလူငယ်တွေပါသလိုလူကြီးပိုင်းတွေလည်းပါပါတယ
်အစိုးရဌာနတွေပုဂ္ဂလိကကုမ္ပဏီတွေနဲ့နိုင်ငံရေးချာပါဝင်အလုအကိုင်ပေါင်း 1.24 သန်းခန့်ကိုပေးနိုင်မှာဖြစ်ပါတယ်ပုဂ္ဂလိကအခန်းကဏ္ဍမှာငှားရင်းနဲ့ចောင်းပိစဘွဲ့ရလူငယ်ပေါင်း 2,600 ကိုတနစ်စာအစိုးရကပူးတွဲကြခံပေးတဲ့အစီအစဉ်ရအစိုးရက90ရာခိုင်နှုန်းကြခံပေးမှာဖြစ်ပါတယ်။ထိုင်းလူသမားဝန်ကြီးဆတ်ချရစ်ချုံကလင်ကလည်းအခုလိုပြောပါတယ်။
တာထင်ငန် expo job expo နဲ့ထားခါမ job expo မီ
အခုကျွန်တော်တို့စီစဉ်ပေးတဲ့အလုပ်ကင်ပြပွဲကအလုပ်သောင်းနှန်းလောက်တော့မဟုတ်ပါဘူး။အလုပ်ပေါင်းတသန်းလောက်ထွက်ပါ
။အခုလောက်ကင်ဖန်တီးပေးတဲ့အစီအစဉ်ကအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကဘာလက်ခီးသွားလုပ်ငန်းအပါအဝင်ကယောဂဘေးကြောင့်ထိခိုက်တက်ရောက်မှုတွေကိုတတ်တာပြေရော့စေဖို့အစိုးရကအမေရိကန်ဒေါ်လာဘီလီယံ60အကုန်ကျခံတဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3522ယောက်ရှိပြီးကန့်သတ်ချက်အများစုကိုဖြေလျော့ပေးလိုက်ပြီးဖြစ်ပေမဲ့ထိုင်းနိုင်ငံရဲ့စီးပွားရေးမှာအဓိကကျတဲ့ကမ္ဘာလက်ခီးသွားလုပ်ငန်းကတော့ဆူဆူဝါဝါထိခိုက်ခံခဲ့ရတာပါ။ခီးသွားလာမှုတွေစပြီးတော့ကန့်သတ်ပိတ်ပင်ခဲ့တဲ့ဧပြီလကလေးကစပြီးနိုင်ငံသားခီးသည်တွေရောက်မလာခဲ့တော့တာလည်းဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Human တွေကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရပါဒီတစ်ပတ်မှာတော့အစိုးရကပေးတဲ့ကိုဗစ်ထောက်ပံ့ခြင်းတွေကိုသူတို့အပြေအဝမရကြဘူးလို့ပြည်ချင်းသားကပြည်သူတွေကဆိုကြဲနေကြပါတယ်
။ဟိုကလာပေးတဲ့အခါကျတပေါင်းလာပြီးလက်မှတ်ထိုးခိုင်းတဲ့အခါကျတော့သူနာမည်တွေပါလေးရေးပြီးမှလေလက်မှတ်ထိုးခိုင်းနေလျှောက်တော့လက်မှတ်ထိုးခိုင်းတဲ့အခါအပေါ်မှာကြီးလိုက်တယ်ကြီးလိုက်တဲ့အခါကျတော့နှစ်ပေါင်းကြီးဟာတော့ဟုတ်တယ်တွေးလိုက်တယ်ဒါမဲ့လာပေးရတော့တပေါင်းပဲပေးရဟုတ်တယ်။ဟဲ့အိမ်မူးတွေနဲ့လေအဲ့ခင်းတဲ့လူတွေအိမ်အပိုင်ရှိတဲ့လူတွေကြတော့နော်သူ့လည်းမြင်ကြည့်အဲ့ဒါဆိုအပုံရတယ်
မြကျင်းသားမြို့နယ်ကဂျော်အီးအီးဖြူကအစိုးရက၆ပွင့်ပေးမှုတွေနဲ့ပတ်သက်ပြီးသူမရဲ့အတွေ့အကြုံတွေကိုပြောပြခဲ့ရပါဒီဆောင်မအပြည့်စုံကိုမြကျင်းသားသတင်းချန်နယ်ကဒရင်တော့အက်စတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်နိုင်ငံအတွင်းမှာ COVID-19 ပြန့်ပွားလာမှုတွေနဲ့အတူပြည်သူတွေရဲ့ဝင်ငွေတွေလည်းကြီးခဲ့ရပါတယ်တုံ့ပြန်မှုအနေနဲ့တနိုင်ငံလုံးကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားပြည်သူတွေအတွက်အစိုးရကထောက်ပံ့ကြေးတွေပေးခဲ့ပါတယ်ကချင်ပြည်နယ်မှာဆွေရထောက်ပံ့ကြေးပေးနေရလေးချိန်ရှိနေပါပြီပထမအကြိမ်မှာတော့ငွေကျပ်တောင်ခွဲနဲ့ညီမျှတဲ့စံစီစားစတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေဒုတိယအကြိမ်မှာတော့ငွေကျပ်တောင်ခွဲမတရားအကြိမ်နဲ့စောက်ခအကြိမ်မှာတော့ငွေကျပ်1000စီပေးခဲ့တာပါဒေါ်အီးဖြူကဆွေရရဲ့အထောက်ပံ့တွေကိုရရှိသူတယောက်ပါသူမကစပောင့်ချမ်းမာနေထိုင်သူဖြစ်ပြီးမကြောက်တုတ်ထူရောင်းနေသူဖြစ်ပါတယ်သူမကသူရတဲ့အစိုးရထောက်ပံ့ပေးတဲ့ငွေကျပ်1000စီရမယ့်အထက်မှငွေကျပ်1000စီနဲ့2ကြိမ်ရရှိထားသူဖြစ်ပါတယ်။ဒါပေမဲ့အုပ်ချုပ်ရေးမှူးကတော့သူမငွေကျပ်1000ရရှိပြီဖြစ်တဲ့ဆိုပြီးလက်မှတ်ရေးထိုးခိုင်းပါတယ်။တရက်ကွက်တင်းနေဒေါ်ဇာနီအောင်ကလည်
းငွေရမရဘူး။အေးဆံမရတယ်ကိုစရင်လာကောက်တယ်။ငွေရပဲကောက်တဲ့ချင်းလို့လက်မှတ်ထိုးရတယ်။အင်းငါးတွေခုပစံအင်းငါးတွေမပေးဘူးတဲ့အင်း
လေကုန်းရက်ွက်နေတော့ဝင်းကြီးကလည်း
တန်ရာကြီးကိုတူးမရှိတူးရှိရကြီးတတိုင်းရလို့ဘူးမှမရအောင်အန်တီလည်းဘယ်မှသွားရမှာမဟုတ်တဲ့တနေ့ကမနဲ့ခင်းဈေးသွားတာတော့ပဲရှိတယ်လာရင်တွေ့မှာပေါ့တရားမရှိတရားရှိရှိတာကြီးဘယ်သူမှဘယ်မှမမှာ
သူမတို့ရက်ွက်မှာနေမင်းမိုးတွေအနေနဲ့စင်းလာကောက်တာမရှိတဲ့အပြင်အကြောင်းကြားတာလည်းမရှိဘူးလို့သူမကဆိုပါတယ်အစိုးရကအခြေခံလူတန်းစားတွေကိုပိတ်ဝေမှုတွေနဲ့ပတ်သက်ပြီးပြဿနာရှိတာမြစ်နားမြို့နယ်တစ်ခုတည်းမဟုတ်ပါဘူး။နိုင်ငံတော်မှာဖြစ်ပွားနေတာပါ။တချို့အတိုင်းတွေမှာအုပ်ချုပ်ရေးမှုတွေထောက်ပံ့ငွေမရတဲ့အတွက်အုပ်ချုပ်ရေးမှုတွေတိုင်ကြားထားရတွေရှိသလိုတချို့အတိုင်းနယ်ပြည်နယ်တွေမှာလည်းလက်စားတာတွေရှိတဲ့အတွက်တာဝန်ကရပ်ဆိုင်းတာတွေတွေ့ရှိရပါတယ်။
အစိုးရကတနိုင်ငံလုံးမှာရှိတဲ့ဝင်ငွေနေတဲ့မိသားစုတွေအတွက်ထောက်ပံ့ငွေကျပ်400.85ဘီလီယံထောက်ပံ့ထားတယ်လို့ COVID-19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြည်ထောင်စုဝန်ကြီးကပြောကြားပါတယ်မြန်မာနယ်မှာ28ရက်ကွယ်ရှိပြီးအခုလိုဖြန့်ဝေမှုတွေမှာအတန်ကြေကြေလောင်လောင်နဲ့ပြဿနာရှိနေတာဂျပန်ချန်ရမ်ဘိုမြူတစ်ကြီးစီတာဘရူလေကုံငွေပြောဆံပြစတဲ့6ရက်ကွယ်ရှိပါတယ်။အဲ့ဒီရက်ကွက်တွေဟာ၄ကြိမ်ပေးတဲ့အချိန်မှာတချို့ကလည်းပထမအကြိမ်ရရှိပြီးနောက်တစ်ကြိမ်ရရှိတာတွေမရှိသလိုတချို့ကလည်းပထမအကြိမ်မရရှိဘဲနောက်အကြိမ်မှာရရှိတာတွေလည်းရှိပါတယ်။တချို့ကလည်းအစိုးရကကြေညာထားတဲ့ပမာဏမဟုတ်ဘဲညှော့နေပြီးရရှိတာတွေလည်းရှိပါတယ်။ဂျပန်ချန်အုပ်ချုပ်ရေးမှူး UIC ရီကန်က
ရိုင်းမှုတို့ဆိုင်ပြီးဆိုင်အဲရသူတို့ကခွေပြီးပြီစမ်းတာဒါပေမဲ့သူတို့စေမှုရိုင်းမှုကမထူပါဘူးညာ
ရိုင်းမှုစေမှုတွေကစေမပါတဲ့သူတွေတက်လာများပြီးပေးရအောင်ဆိုပြီးမှအဲ့ပုံစံအတိုင်းပေးလိုက်တာ2000ရတဲ့သူက1000ရတာပေါ့ပထမကတော့အစိုးရကမရှိတဲ့သူကိုကောက်ခိုင်းတယ်တကယ်မရှိတဲ့သူကိုကောက်ပါဆိုပြီးကောက်ခဲ့တာပတ်စံပေးရခါကျလာပြီလေအမျိုးမျိုးအုပ်လိုက်လာတာမနေ့စူးစမ်းပြီးစိတ်သက်သာအောင်နောက်တစ်ခါစီးရင်ထက်ပြီးမယ်ဆိုပြီးမနေ့ပြောခဲ့ရတယ
်။ဒီချနာမျိုးနေမှာတော့ COVID ကာလမှာဈာမလက်လုတ်လက်စားဖြင့်စစ်ဆေးရမယ့်အချက်16ချက်နဲ့စစ်ဆေးထားပါတယ်။စစ်ဆေးသတ်မှတ်ချက်တွေကတော့လေးပိုင်ရပိုင်မရှိရပြင်ဆင်စားမဟုတ်ရဝန်ထမ်းမဖြစ်ရဈေးပိုင်ရှင်တွေမဖြစ်ရစတဲ့အချက်လက်တွေနဲ့စစ်ဆေးကြပါ။အဲ့ဒါနဲ့စစ်ဆေးတာတွေပြုတ်လုပေမဲ့တချို့တွေကနေမြင်မှုအုတ်ချုပ်ရင်မှုတွေကိုသွားရန်တွေ့တာတွေလည်းရှိတယ်လို့မြင့်နာမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးတောင်ဝင်းကပြောပါရယ
်အဆင်မပြေတာနဲ့တချို့တွေကနေမင်မှုအုပ်ချုပ်မှုသွားရန်တွေ့တယ်နိုင်ငံတော်ကပေးတာဖြစ်တယ်လူချင်းကြောက်မှာပေါ့အဲ့တော့ဟာကျွန်မတို့လည်းပုံပုံရှိတာမဟုတ်ကျွန်မတို့လည်းထည့်ပေးအုပ်ချုပ်မှုအိတ်ချဆိုင်ပြရတာမဟုတ်ဘူးခံလို့လူတွေရှိတယ်အဲ့တော့ဘာမှားလဲဆိုတချို့နေမင်မှုတွေကတချို့ကြတော့လာပြီးရန်တွေ့တယ်ဘာလို့လဲစိတ်ပါတူတူလည်းထည့်တာပါမှာမဟုတ်
စစ်စရမယ့်အချက်တွေကိုထုတ်ပြန်ထားပေမဲ့တချို့နေရာတွေမှာတော့အစိုးရဝန်ထမ်းဖြစ်ပေမဲ့စာဝတ်နေရေးခက်ခဲမှုအကြောင်းထည့်သွင်းကြတွေလည်းရှိပါတယ်။တချို့နေရာတွေမှာတော့အချက်လက်တွေနဲ့ညီပေမဲ့မရရှိတဲ့နေရာတွေလည်းရှိပါတယ်။အဆင်မပြေမှုတွေကိုအတန်ကြေကြေလောင်လောင်ကြားနေရပြီးတိုင်ကြားမှုတွေရှိတာကြောင့်အုပ်ချုပ်ရေးမှုယုံကိုခေါ်ပြီးဖြေရှင်းတာတုံ့မှုရှိနေပါပြီ။အခုလိုဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းက
ဘာသာတော်ဖြစ်တယ်ဆင်းလို့ပနင်္ဂနွေတော့မူနေကြီးကောက်ခိုင်းတာကောက်တော့ဝင်ကြီးရဆင်းကောက်နေတယ်ဟုတ်လားအဲ့တော့သူတို့ဆိုင်ရာမြို့နယ်အခြေအနေကိုဆိုင်ရာချက်ကောက်ခိုင်းတာပေါ့နော်ဒီနေ့အခြေအနေမြို့နယ်အခြေအနေခရိုင်အခြေအနေမြို့နယ်အခြေအနေကောက်ခိုင်းတယ်သူတို့လည်းသူရဲ့ကြီးတွေကောက်ခိုင်းတာပေါ့တင်းနေဟာမြို့နယ်အခြေအနေကြီးရတင်းနေဟာကိုကျွန်တော်တို့အတီးပြပြီးတော့ထုတ်ပေးရမှာရှိတယ်ဘာသာတော်ဖြစ်လို့ဆိုရင်တော့စစ်စားရရှိတယ်ပေါ့နော်အောက်ခြေကတကယ်မရောက်လို့ဆိုရင်အောက်ခြေလေးဒီလိုမလုပ်တာပြီးတော့နော်မကောင်းတာပေါ့ဗျာကုပ္ပစံပေးရတာမို့နိုင်ငံတော်ကလည်းထောက်ပံ့ပေးတာတော့မဟုတ်နော်ဒီချက်မလို့ပြရလို့ရှိနေကြလို့ပေါ့နော်ဒီလိုနဲ့တောင်းဆိုဖို့လိုပါတယ်ကျွန်တော်တို့ကနှစ်ခါသုံးခါရှိတယ်ကောက်ခိုင်းတာနော်
ညနေအုပ်ချုပ်ရေးမှူးဦးတောင်ဝင်းကတော့သူ့အနေနဲ့ရရှိလာတဲ့ငွေတွေကိုရရချင်းနဲ့မှပြင်သက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေကိုခေါ်ယူပေးတာဖြစ်ပြီးအခုလက်ရှိကြုံတွေ့နေတဲ့ပြဿနာတွေကိုလည်းဖြေရှင်းနေတယ်လို့ဆိုပါတယ်ပထမအခောက်တွေမှာမရရှိတဲ့သူတွေကိုနောက်ကြိမ်တွေမှာလည်းထည့်သွင်းတောင်းခံကြတယ်လို့ဆိုပါတယ
်မှသက်ဆိုင်ရာနေမီမှုတွေကိုဒိုင်နာတော်တာတွေအုပ်ချုပ်မှုတွေကိုအချင်းကနေတည်းကပေါ်ပေါက်လာတာဒါနဲ့ပတ်သက်လို့အခုပြန်စင်းရစ်တဲ့အခါမှာတချို့ကတော့မှန်တယ်တကယ်ကိုမပါခဲ့လို့မရကြတာမှန်တယ်အဲတချို့မှာတော့ဘာတွေ့ရလဲဆိုရင်ဒီလေကုန်းဆိုရင်ရတဲ့လူတွေက2000ရတာတော်တော်လည်းပဲသူ့မပါတဲ့လူတွေကသူကကိုကျင်းစာစိတ်နဲ့အာကျွန်တော်တို့တော့1000ဝက်ပေးပါအဲ9000ကိုကျွန်တော်အယောက်20ရနေပြီးပြမ9000ထပ်ပေးမယ်အဲ့ဒါကိုမရတဲ့လူတွေပေးလိုက်ပါဆိုတော့နေမင်မှုကသက်ဆိုင်အုပ်ချုပ်မှုမတင်ပါမဲ့အောက်ကအဆင်ပြေတဲ့သူပေးတာလို့ပြီးသွားတွေ့ရတာဖြစ်တယ်
ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ပတ်သက်ပြီးမြစ်ချမြို့နယ်အနေနဲ့ပထမအကြိမ်15,018အိမ်ထောင်စုကိုပျက်စီး9မျိုးထောက်ပံ့ပေးခဲ့ပြီးအဲ့ဒါလိုထောက်ပံ့တဲ့အကြိမ်အကြောင်းအမျိုးမျိုးကြောင့်ကြံရည်ခဲ့သူတွေအတွက်အိမ်ထောင်စု4,382အိမ်ကိုပျက်စီးအစားငွေကျပ်15,000ပေးခဲ့တယ်လို့သိရပါတယ်မြစ်ချမြို့နယ်မှာအိမ်ထောင်စုပေါင်း43,000ကျော်ရှိပြီးတကယ်အိမ်ထောင်စုစည်းနဲ့ပေးတဲ့အိမ်ထောင်စုမှာ19,220ရှိပါတယ်အခြေခံလူဒန်းစားအိမ်ထောင်စု4,305ကကိုလည်းထပ်မံတင်ထားတယ်လို့အုပ်ချုပ်ရေးမှူးဦးတောင်ဝင်းကဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီထပ်မံတင်ထားတဲ့အထဲမှာတော်ဝင်းကြီးတို့ပါမပါမသေးချပါဘူး။ဘာကြောင့်လဲဆိုတော့သူတို့မိသားစုကိုတစ်ခါမှစည်လာမကောက်သေးတဲ့အတွက်ပါ။သူတို့မိသားစုဟာအခြေခံလူဒန်းစားအချက်လက်တွေနဲ့ကိတ်ညီနေပေမဲ့ထောက်ပံ့မှုမှာတစ်ချိန်တစ်ခါမှသူမမရသေးပါဘူး။မြစ်နာမြို့နယ်အုပ်ချုပ်ရေးမှူးကမရရှိသူတွေလာရောက်တင်ပြနိုင်တယ်လို့ပြောကြားထားပေမဲ့တော်ဝင်းကြီးက
ပုံမှန်ဝင်ငွေရှိတဲ့အိမ်မဟုတ်တဲ့ဟာတွေပေါ့လက်လုတ်လက်စားတွေအဲ့လိုမျိုးပေးတယ်လို့အဲ့လိုပဲကြားတာလေ အဆိုသူများလေးရတယ်ရတယ်ဆိုတော့ကိုလည်းတော်တော်အရန်ခက်တော့ရမလားလို့ပေါ့ငါတို့လည်းတပြုတ်ကြည့်ရအောင်လို့နမည်မှုဖြစ်ဖြစ်ယုံဖြစ်ဖြစ်ပေါ့နောက်ကြဟိုးဗနာလက်တူကသူတို့သွားပြောတယ်တဲ့သွားပြောတဲ့ခါကြတော့တဲ့လူဦးရေဘလောက်ဆိုလည်းမသိအဲ့တော့ကိုပဲပေးတာလို့မရတော့ဘူးလို့ပြောလွတ်လိုက်တာလေဟဲ့ငါတို့သွားရင်လည်းအဲ့တိုင်းမပြောမှာပဲတော့ဘာပြီးမသွားပါနဲ့တော့ဆိုမှ line နေလိုက်တော့တာလေဟိုကိုကအစင်မပြေလို့ခက်ခဲတဲ့ခါကြကူညီတွေတော့လည်းရချင်တာပေါ့နော်မကူညီတော့လည်းဘ누구ကိုသွားပြောရမှာလဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြည့်ကြရအောင်ရှင်နမယ်လို့ဒုအတန်ဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြင်းကြီးနာသတင်းချန်နယ်ကအစ်တာဒုအတန်ကအီအောင်ဇာနီနဲ့ဒိုင်ယန်ဂျင်းတို့ဖြစ်ပါတယ်ဒုအတန်အပတ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုအတန် Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်းတို့ကလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေစနေရင်အတွင်းနဲ့တနင်္ဂနွေနေ့မနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation ရွေးဝင်တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ် COVID ကာယရောဂါအကန့်အသတ်ခြေနေတွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့လေလိုင်းနေရာမှာစနေညစကဝိုင်းအစီအစဉ်နဲ့စာထူးတင်ဆက်နေပါတယ်ဒီကနေ့မှာတော့ COVID ကာယရောဂါကူးစက်မှုထိန်းချုပ်ရေးအတွက်အောက်ခြေမြို့နယ်အစ်စင်တွေမှာဆောင်ရွက်နေကြတဲ့ဖျားနာကုအခမဲ့စည်းကမ်းတွေကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတော့မှာပါရန်ကုန်တိုင်းဖျားနာကုအခမဲ့စည်းကမ်းကွန်ရက်တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖျားနာကုစည်းကမ်းတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထွန်းနဲ့ဆွေးနွေးတင်ဆက်ထားပါတယ်ကျွန်တော်သားညွတ်ဦးပါကိုဗစ်ရောဂါပိုးကူးစက်မှုပထမလိုင်းအချိန်ကလေးကရန်ကုန်မြို့မြို့နယ်အချို့မှာဖျားနာကူးအခမဲ့စည်းကမ်းလေးတွေဖွင့်လာခဲ့ပါတယ်။ကိုဗစ်ကာလဆေးရုံစည်းကမ်းတွေမှာကိုဗစ်ရောဂါသည်တွေနဲ့အလုပ်များနေချိန်ပုဂ္ဂလိကစည်းကမ်းတွေလည်းပိတ်ထားအချိန်မှာတာမန်ဖျားနာရောဂါသည်တွေအတွက်ရည်ရွယ်ပြီးတော့ဒီအခမဲ့စည်းကမ်းလေးတွေကိုဖွင့်ခဲ့ကြတာပါ။ဒါပေမဲ့အခုဒုတိယကိုဗစ်လိုင်းကျုံလာတော့ရန်ကုန်မြို့ဟာရောဂါပိုးကူးစက်ခံမှုအများဆုံးတွေ့လာပြီးတဲ့နောက်အခုဒီဖျားနာကူးအခမဲ့စည်းကမ်းတွေဟာအောက်ခြေမြို့နယ်အစ်စ်တွေမှာကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့အထူးကထိတွေ့ရတဲ့နေရာတွေဖြစ်လာပါတယ်။ဒါကြောင့်မလို့အောက်ခြေကူးစက်မှုတွေဘယ်လိုရှိနေသလဲဆိုတာကိုသိနိုင်ဖို့အတွက်ဖျားနာကူးအခမဲ့စည်းကမ်းတွေကြုံတွေ့နေရတဲ့အခြေအနေတွေကိုရောင်းတိုင်းဖျားနာကူးအခမဲ့စည်းကမ်းကွန်ရက်တာဝန်ခံလည်းဖြစ်တံမွေမြို့နယ်ဖျားနာကူးစည်းကမ်းတာဝန်ခံလည်းဖြစ်သူဒေါက်တာကျော်မင်းထွန်းကိုမေးမြန်းကြည့်ပါမယ်။ဒေါက်တာကျော်မင်းထွန်းခင်ဗျအဲ့တော့အခုကြုံနေရတဲ့နောက်ဆုံးအခြေအနေနဲ့ပဲဆက်ပြီးတော့မေးချင်ပါတယ်။ကိုကျော်မင်းထွန်းကိုယ်တိုင်အခုထိုင်နေတဲ့ဒီတံမွေဖျားနာကူးစည်းကမ်းအခြေအနေပေါ့ဒီနေ့ကြုံရတာဘယ်လိုရှိပါလဲခင်ဗျာ။
နောက်ဆုံးအချိန်ဒီနေ့အချိန်လေးနဲ့ပြောမှဆိုရင်လူနာဒီနေ့ဆိုရင်58ရောက်တာမွေမျိုးနဲ့အနေနဲ့ပေါ့နော်ကျွန်တော်ပြောမှဆိုတာမွေမျိုးနဲ့မှာလာပြတယ်တော်တော်များများ58ရောက်မှာအနှံ့တောက်တဲ့လူနာ50လူပါရှိတယ်48 55ဝန်းကျင်တော့ data မှာအလောက်ရှိတယ်အနှံ့တောက်တယ်ဖျားတယ်ကိုဗစ်တန်နေရပေါ့နော်အဲ့လိုဆွဲထည့်လိုက်တယ်ပေါ့နော်ခုနအသက်ကြီးပိုင်းနေယောဂအခန်းရှိရတဲ့လူတွေမောတယ် SpO2 ဆိုရဲဒီအောက်ဆီဂျင် level တိုင်းတဲ့ဥစ္စာကျနေတယ်ပေါ့နော်အဲ့ဒါကြီးကြတော့ကျွန်တော်ဆေးရုံလမ်းပြီးတော့ချက်ချင်းပို့ရတယ်ပေါ့နော်အဲ့လိုပို့ရတဲ့လူနာဒီနေ့3ယောက်ရှိတယ်ပေါ့နော်ဒီနေ့လူနာကြတော့လူလက်ပိုင်းလူငယ်ပိုင်းဒီမမောဘူးပေါ့နော်အနှံ့တောက်တာတစ်ခုနဲ့တချို့ကြဖြားရလောက်ပဲပေါ့နော်ကိုဗစ်တန်တရားလို့ပုံလည်းမျိုးလေးနည်းနည်းပပရှိရပေါ့နော်အဲ့လိုလူနာကြတော့ကျွန်တော်တို့ကတကယ်တမ်းဆွတ်ယူရမယ်ပေါ့နော်ဆွတ်ယူရဆေးရုံပို့ရမယ်နေထားပေါ့နော်ဒါပေမဲ့ဆေးရုံကလည်းသူလက်ခံနိုင်တဲ့အတိုင်းတာကလည်းကတင်တွေကလည်းပြည့်တယ်လူနာအရန်များတဲ့ပုံမှာကျွန်တော်ပို့လို့မရတဲ့အနေအထားတွေရှိရပေါ့နော်လက်ရှိအချိန်ကာလပါပေါ့နော်အဲ့လိုအဲ့ဒါကြောင့်ကျွန်တော်အဲ့ဒီလူနာတွေကိုနောက်ဆုံးကတော့နောက်ဆုံးဒီအိမ်ပဲသူနေတဲ့အိမ်ပဲကျွန်တော်ပေးပြန်ရပြီးတော့ ပြည်ပြန်လိုက်ပြောသူဘလူးနေဘလူးထိုင်ပေါ့နော်ဟိုနေပုံထိုင်ပုံဒီကိုကျွန်တော်တို့ဒီ cyber league လုပ်ပေးတာကြောင့်တာမွေမျိုးနဲ့ဒီ viewer queen နေမှာပေါ့နော် and ဘလူးနေဘလူးထိုင်အိမ်မှာဧည့်သည်မလာနဲ့ပြောအိမ်မှာနေအဲ၆ပေအကွာပေါ့နော်တောင်းတောင်းမိသားစုနဲ့နေပြီးတီချောင်းနေခိုင်းနေပေါ့နော်အဲ့လိုအဆီပေးဒီနေပုံထိုင်ပုံဒီ cyber league ပေါ့နော်ကျွန်တော်တို့လုပ်ပေးထားတယ်အဲ့ဒါလေးပေးလိုက်တယ်အရေးပေါ် emergency တခုခုအနေထားလေးတွေပြောပြတယ်ဘလူးချင်းနေဆိုဘလူး emergency အနေထားမျိုးရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့เนี่ยชื่อโหเราเสร็จแล้วค่ะเนี่ยเสร็จแล้วค่ะเนี่ยเราโฟนนัมเบอร์ดิแท็กไปแล้วเราโดนโฟนนัมเบอร์ดิแท็กไปแล้วเราระบบติดค่ะเนี่ยคือเดลี่ระบบเนี่ยเราโฟนนัมเบอร์ดิโหเสร็จพี่แล้วเดลี่ชื่อเนี่ยแต่มาเดลี่เตยทาพี่ๆปะเนาะเราโฟนเสร็จพี่แล้วระบบติดค่ะเนี่ยปะเนาะดีสวดอยู่มั้ยเฉยปะเนาะอุบาซื้อออกมากรณีเนี่ยหลุดดิပြီးတော့ဒီအင်းစင်ရဲ့ကျွန်တော်ဒီ fever clinic ဖြားနာကိုခါမဲ့စေကန်ကလည်းတပတ်ကို2ရက်3ရက်တော့ကျွန်တော်ယူရဲပေါ့နော်ဒီတော့အဲ့လိုနေမောနေရာလွတ်တယ်ခြောင်တယ်ဆိုရင်ကျွန်တော်အက်တီဗူနာဖုန်းဆက်ပြီးတော့နေရာဟိုဒီ booking ထည့်ပေးလိုက်တယ်ပေါ့ဆွဲယူမယ် positive negative ဖြေထုတ်မယ် positive ဆိုရင်ဖောင်ကြီးပို့တယ် negative ဆိုရင်အိမ်ပေးပြန်တယ်ပေါ့နော်အဲ့လိုတွေတရှိတောင်းရနေတယ်ပေါ့နော်ကျွန်တော်ဒီတရှိအနေထားမှာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းနည်းရန်ကုန်တိုင်းတစ်ခုလုံးကတခြားကွန်ရက်ကရှိနေတဲ့ fever clinic တွေအချင်းဒီပါမေးခြင်းတယ်အဲ့တော့တကယ်လူနာတွေနဲ့ပတ်သက်လို့နည်းနည်းနည်းနည်းရှိရလားခင်ဗျအ
ဲမန်တိုင်းပြောမယ်ဆိုရင်ကျွန်တော်တရှိလူနာအင်အားတော့အရန်များလာတယ်အရန်များလာတော့အဓိကအနေထားဘာဖြစ်လဲဆိုတော့အဲလူနာကိုဟိုဒီတီးခြားပေါ့နော်ကျွန်တော် quarantine ကတော့အဆင်ပြေတယ် quarantine ကတော့ကျွန်တော် primary contact တွေခွဲထုတ်တယ်အဓိကဒီအဲ covid တန်လေးကလူနာပေါ့နော်ဒီအနမ်းပြောက်တဲ့လူနာအဲအဲ့လိုလူနာတွေကိုအဓိကတီးခြားထားမဲ့နေရာမျိုးလက်ရှိလူတွေပေါ့နော်ဟိုနေရာပြီးတော့အဲ့ဒီတီးခြားထားမဲ့နေရာကိုကျွန်တော်လုပ်ဖို့လိုတယ်အဲ့ဒီနေရာနေရာကျွန်တော်ဆွတ်ယူဖို့လိုတယ်ဆွတ်ယူပြီးတော့အဖြေကောင်းကောင်းအဖြေထုတ်ပို့လိုတယ်ပေါ့နော်အဲ့ဒီလူနာကျွန်တော်ခုနရက်ကွက်ထဲမှာလည်းထားဖို့မသိတော့ဘူးအိမ်မှာလည်းထားဖို့မသိတော့ဘူးသူတို့တီးခြားနေရလို့ရတီးခြားနေရမှာကျွန်တော်ထားမယ်ထားပြီးတော့ဆွတ်ယူမယ်ဆွတ်ယူပြီးတော့ကျွန်တော်အဖြေထုတ်မယ်အဖြေထုတ်ပြီးတော့ positive ဆိုရယ် positive အလျောက်ကျွန်တော်တို့ဥသားမှုပေးမယ်ဖောင်ကြီးပို့မယ်ဒါမှမဟုတ်ဒီ waiver ကြီးပို့မယ်ပေါ့နော်သတ်မှတ်ထားတဲ့နေရ positive ထားမှာထားတဲ့နေရကိုတက်ပို့ပေးမယ်ပေါ့နော် negative ဆိုတဲ့ negative အလျောက်အိမ်ပေးပြန်မယ်ဒါမှမဟုတ်ဒီသူတက်မှတ်တဲ့နေရမှာတပတ်နေနေပေါ့နော်တစ်ခုတက်မှတ်လိုက်ပေါ့နော် negative ဆိုမှာဆွတ်နောက်တစ်ခါယူခြင်းလည်းယူပေါ့နော်အဲ့လိုတစ်ခုတီးတီးမှတ်မှတ်တက်တက်မှတ်ကိုပေါ့နော်ချမှတ်လိုက်ရင်ပေါ့နော်အဲကျောင်းမဆိုအဆင်ပြေတယ်အဲ့လိုအကြံရပါတော့အဲ decision ကတခြားလေးနည်းနည်းဒီချမှတ်ဖို့လိုတယ်ပေါ့နော်အခုကဒီအဲ့ဒီဒူနာကိုကျွန်တော်တို့ကဘယ်မှာထားရမယ်ဆိုရအခက်ခဲရှင်းတယ်တကယ်လည်းနိုင်နိုင်နေနေတော့ရှိတယ်မရှိရမှာရှိဒါပေမဲ့ decision ကတခြားလေးကိုဟိုမချတဲ့အပေါ်မှာကျွန်တော်လိုအကြံရခံတယ်စိတ်ဝင်ရလဲသူ့အခက်ခဲကစိတ်ဝင်လို့လဲပို့လို့မရအဲပြီးတော့မျိုးနယ်မှာလဲအဲဒီဟိုလူအိတ်ရက်ကွက်ထဲကိုလဲဒူနာကိုထားလို့မရအဲ့ဒူနာကိုကျွန်တော်တို့ကဟိုလိုအကြံရဘာမှဘာလို့ရမှာမသိဘူးနောက်ဆုံးအိတ်ပြီးပြန်တယ်အိမ်မှာဘလို့နေဘလို့ထိုင်ဘလို့လုပ်ပေါ့နော်ပြီးပြောတယ် emergency ချင်းနေပြောပြတယ်ပေါ့နော်အဲ့လိုလေးဖြစ်နေတော့ကျွန်တော်အခုဒီနေ့မှာတော့ဒီဟိုဒီရန်ကင်းမှာပေါ့နော်ရန်ကင်းမြို့နယ်မှာတော့ကျွန်တော်ဒီ isolation center လေးတခုပုံစံမျိုးလေးထားဖို့ပေါ့နော်ကျွန်တော်ဒီ program လေးတခုဆွဲတယ်ဆွဲပြီးတော့ဒီအဲ့မှာကျွန်တော်ဒီတန်တရားလူနာတွေထားမယ်ဒါလည်းတော့အဲ့မှာကျွန်တော်တန်တရားလူနာတွေထားမယ်ထားပြီးတော့ကျွန်တော်ဆွတ်မယူတော့ကြားတယ်ဒါပေမဲ့ဆွတ်မယူကြားမယ်သူအနေယောဂလက္ခဏာသက်သာဝင်အိမ်ပြေးပြန်မယ်ပေါ့နော်ယောဂလက္ခဏာရှိနေတယ်ရောအဲ့မှာထားမယ်ပေါ့နော်အဲကျွန်တော်မှန်းတယ်ဒီတပတ် sorry ဆယ်ရက်နဲ့နှစ်ပတ်လောက်တော့အဲ့မှာနေရလဲယောဂလက္ခဏာသက်သာပြီးမှအိမ်ပြေးမယ်အရေးပေါ် emergency တခုဆိုရင်စိတ်ရောလွတ်မယ်အဲ့လိုလေးတော့plan นี่ซื้อแล้วเราจ่าเลยမျိုးเนอะအစင်ပေါ့เนาะမျိုးเนอะအစင်မှာ isolation center တွေထားမယ်ထားမယ်ပေါ့เนาะအယောက်20 30ဟိုရောက်50လောက်တော့ထင်တယ်ကျွန်တော်တမျိုးเนอะမှာအလောက် isolation center ပုံစံမျိုးထားမယ်ပေါ့เนาะအဲ့ဒီလူနာကိုတီးခြားထားမယ်စိတ်ရောမပို့ခင်အခြေအနေမျိုးပေါ့เนาะထားမယ်စိတ်ရောကခုနပြောလို့နေရာလွတ်တယ်ကရင်ချောင်းလဲဆိုစိတ်ရောပုံမယ်ဆွတ်ယူမယ်အဲ emergency အခြေအနေမျိုးဆိုချက်ချင်းလွှဲတယ်စိတ်ရောကလက်ခံပေးတယ်အဲစိတ်ရောက emergency ထားမယ်နေရာမျိုးလေးတော့ခြံထားတာရှိတယ် emergency လူနာအတွက်ကိုတီးတယ်ပေါ့เนาะဒါပေမဲ့ကျွန်တော်ဟိုအကြံပေးချင်တာဆွတ်ပါတစ်ခါယူမယ်တစ်ခါလည်းပြီတော့မယ်တစ်ခါလည်းပိုတက်တက်သွားလုပ်မယ်ဆိုရင်တော့ကျွန်တော်တို့အားလုံးနိုင်နိုင်နင်းနင်းတော့ရှိတယ်ဒီနေသားမှာရှိတယ်ပေါ့နော်
ခုနကဆွတ်ကိစ္စကျွန်တော်မေးချင်လို့အဲ့တော့ယောဂပိုးစမ်းတတ်နိုင်တာကကိုဇာသမျှလူနာတန်တရားလူနာအားလုံးကိုစမ်းတတ်နိုင်ပါမလားအဲ့လောက်ထိ capacity ရောရှိလားခင်ဗျာ
ဟောအဓိကအဲယူရက် capacity ကကျွန်တော်တို့မှာရှိတယ်ကျွန်တော်ဝိုင်းပြီးလုပ်ပြီးဝိုင်းယူပြီးလိုက်လို့ရဆွတ်ကဒါပေမဲ့စစ်တဲ့ capacity မှာတော့ထောင်နေတာတခုရှိတယ် NHM မှာတော့ပုံနေရပေါ့နော် NHM တော့ပုံနေတာတကယ်နဲ့စစ်တဲ့ capacity ကိုနည်းနည်းလေးဘောနော government ဘက်ကတခုတော့စီစဉ်မှာပါကျွန်တော်ထင်တာတော့လေအဲဟိုဆက်ပြီးတော့စစ်တဲ့နေရာမှာတော့ထောင်နေတော့အဓိကကျွန်တော်တိုးပြီးစစ်လို့မရအောင်ဖြစ်နေတိုးပြီးယူလို့မရအောင်ဖြစ်နေတာဘောနော်ဟိုဘက်မှာတိုးပြီးစစ်လိုက်မယ်ဆိုရင်ကျွန်တော်တို့အဲလူနာရော data တွေရောထွက်လာမှာဘောနော်ဒီ positive negative တွေထွက်လာမယ်ဆက်ပြီးတော့ကျွန်တော် positive ဆိုရင် positive လေးကိုကျွန်တော်ထားမဲ့နေရာထပ်လို့ပြန်အောင်တစ်ခါဆက်ပြီး positive ထွက်လာမယ်ဆိုတော့အဲ့ဒီ positive တမာတော့ထားဖို့နေရာတစ်ခါတော့ထောင်နေမယ်ဘောနော်အဲ့လိုလေးရရှိတယ်။တခုတခုမှတော့ထောင်နေရရှိတယ
်။ဒါကဒေါက်တာကျော်မင်းထွန်းအစောပိုင်းမှာပြောတဲ့အခါမှာတံပွေမြို့နယ်ကိစ္စမှာပြောရင်50ကျော်မှ50လောက်ကအနက်မရဘူးဆိုတဲ့တန်တရားလူနာပုံစံဖြစ်နေတာပေါ့နော်။အဲ့တော့ဒီလူတွေနဲ့ပတ်သက်လို့ quarantine လုပ်မယ် quarantine လုပ်မယ်ဘာညာဆိုရင်အဲ့လူတွေကတော့လူလလရှိရလားခင်ဗျ။ဟု
တ်ပါတော့အိမ်မှာခုနတချို့ကအိမ်မှာတီးခြားတယောက်တည်းနေတာရှိတယ်။တချို့ကြောင့်2ယောက်တီးတက်နေတာရှိတယ်ပေါ့နော်။တချို့ကြောင့် အိမ်မနေရအဆင်မပြေတဲ့လူရှိတယ်ခုနအဆောင်နေရလူအဆောင်သူရောဂါလက္ခဏာပြနေပြီအဆောင်လက်မခံတော့အဲ့လိုလူနာဟိုဒီပေါ့နော်ချို့ချောက်အိမ်မမိသားစုတွေအများကြီးပဲအဲ့လိုပေါ့နော်အဲချို့ချောက်လူလူလားလားနဲ့ဟိုတီးခြားနေကျင်တဲ့လူရှိတယ်အဲကျွန်တော်တို့အခုဒီရပိုင်းတွေမှာဟိုပြဿနာဘယ်လိုတက်နေဆိုအဆောင်နေရလူပြဿနာတက်တယ်အဆောင်လက်မခံတော့ဘူးအဲပြီးတော့ရက်ွက်ထဲရလည်းလက်မခံတော့ဘူးသူ့တီးခြားလေးတနေရာလေးစီစဉ်ပေးပါပေါ့နော်သူလောလောဆယ်နေဖို့တိုင်ဖို့ပေါ့နော်နည်းနည်းအဆင်ပြေရပြီပေါ့နော်အဲ့လိုလေးရှိအဲ့လိုလူနာအဲ့ဒီလူနာတွေတော့နေနေများတော့ဒီဘက်မှာကျွန်တော်အလိုလိုချင်းအားဖြင့်အဆင်ပြေမယ်လို့ကျွန်တော်မျှော်လင့်နေပါတော့မျှော်လင့်နေအဲတချို့ကြောင့်တယောက်တည်းနေတယ်အဆင်ပြေရင်အဲ့လိုအိမ်မှာဒီကျွန်တော်တို့ report တင်ဟိုဒီအဲသူနေရဲ့ဒီမြို့နယ်ပေါ့နော်ဒီရက်ကွက်အုပ်ချုပ်ရေးမှုကိုကျွန်တော်တို့ဘက်ကနေ report ပြောလိုက်တယ်ဒီမြို့နယ်မှာဒီအိမ်မှာ covid positive ပုံစံမျိုး suspect တယောက်ရှိတယ်တစ်ချက်ကြည့်ကြပြပါအဲရက်ကွက်အုပ်ချုပ်ရေးမှုကနေဆင်ဒီလမ်းอ่ะပေါ့နော်ယာယီမှုစိန်မှုအကြောင်းကြမယ်ဒီအိမ်မှာရှိရကြည့်ပေးတာသူအပြင်မထွက်စေတဲ့နှစ်ပတ်ပေါ့နော်အဲပြောမယ်ဆိုလော့ကဒေါင်းပုံစံမျိုးသူ့ကို quarantine ပုံစံထားထားလိုက်တာပေါ့နော်အများကြီးနေတဲ့လူကြတော့ကျွန်တော်တို့ခုန isolation ဆိုတဲ့ factor မှာကျွန်တော်ပြန်ရွှေ့ပြီးထားမယ်အဲ့လိုလေးတော့ကျွန်တော်တို့ခွဲထားတယ် isolation center မှာလည်း capacity ကအများကြီးမဆန်ဘူ
းဟုတ်ကဲ့နောက် fever clinic တီမှာအဓိကနည်းနည်းကြတာကကျန်းမာရေးဝန်ထမ်းတွေရဲ့ beacon လုံခြုံမှုပေါ့အဲ့တော့ကျန်းမာရေးဝန်ထမ်းတွေရဲ့ beacon လုံခြုံမှုဆိုတာဖျားတဲ့လူတိုင်းကလာပြနေတယ်အများနဲ့သူတို့ထိတွေ့နေရတဲ့အခါကျောင်းကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံမှုနဲ့ပတ်သက်လို့ဒီ fever clinic တီကဘာလုပ်ပေးနိုင်လဲ
အဲကျွန်တော် fever clinic ကကြတော့အဓိကဒီ MOHS ကနေကျွန်တော်ဒီချမှတ်ထားတယ်senior sigan ပေါင်းနေရတယ်တစ်ဆင့်ကျွန်တော် guideline နဲ့ကျွန်တော်ဆောက်လိုက်တာပေါ့နော် infrastructure ပေါ့နော် twin integration တွေပါလောက်တယ်ပြီး luna waiting area လောက်ထားတယ်ပြီးတော့ luna line step by step လောက်ထားပါပေါ့နော်ပြီးတော့ကျွန်တော်ဆရာဝန်တွေအတွက်ကိုဆရာဝန်ဆက်သက်ခံလို့ခေါ်တယ်ပေါ့နော် examination room ဆိုတော့ကျွန်တော်ဒီလုံးဝအလုံးပိတ်အခန်းကြီးပေါ့နော်ကျွန်တော်ဒီလုံးဝအလုံးပိတ်ခန်း luna နဲ့ဆရာဝန်နဲ့ကြားမှလည်း6ပေခုံခုံချပြီးထိုင်ခိုင်းနေပေါ့နော်6ပေဆိုခုန luna အလုံးပိတ်ဆရာဝန်အလုံးပိတ်ခန်းတယ်ပါဒါပေမဲ့ luna အရှိမှကြားမှလည်းကျွန်တော်ဟို plastic jar လို့ပေါ့ရှိရပန်လို့ပေါ့ရှိရပေါ့နော်အဲတခုနဲ့တခုနဲ့ infrastructure မတူကျွန်တော်ဟိုဒီတောင်ပေါ်မှာဆိုပြီး plastic ကြားကြီးအထူးကြီးကြားတာရှိမှာပြီးလူနာကိုလည်းအေးအရှိရတယ်6ပေကွာထိုင်ခိုင်းတယ်ပြီးလူနာဟိုတယောက်ပြီးတယောက်ပြီးတော့ဒီ volunteer ကနေပြီးရတယ်ဆေးဖြန့်တယ်အေး plastic ရှိပြီးရောဒီလူနာထိုင်ကုန်ရောဆေးဖြန့်ပြီးတော့နောက်တယောက်ကိုကျွန်တော်သူခေါ်တယ် volunteer အဝေးကနေ mining လမ်းခေါ်နောက်တယောက်ဝင်လို့ရပြီအဲ့ဒါမှနောက်တယောက်ဝင်လာတယ်ပေါ့နော်ဖြစ်နိုင်တယောက်နဲ့တယောက်နဲ့ cross infection ကိုခေါ်တယ်ပိုးမကူအောင်ရောဂါပိုးမကူအောင်လည်းကာကွယ်ထားပြီးတာပြီးတော့အဲပြီးတော့ဒီဆရာဝန်တွေပိုးမကူအောင်လည်းပြင်ဆင်ပြီးတာပေါ့နော်ပြေးဆောင်ဝင်တဲ့တော့ကိုအင်ဂျီရေချုပ်တဲ့ဟိုလဲဖို့အခန်းလည်းရှိပြီးသားပြီးတော့အေးချုပ်ပြီးတော့လည်းကျွန်တော်ကလိုရင်းစိတ်နဲ့ပုံနဲ့ရှိပြီးသားအေးပုံနေတဲ့စိတ်မှာပြင်းညုံနဲ့စီပဲလာသိမ့်တယ်ပြီးတော့ချက်ချိန်ကြီးကဆေးလာဖြန့်တဲ့အားလုံးပြီးသွားရင်ပေါ့နော်ပြီးတော့ကြားမှာကျူရွာကျူရွာတဲ့ဗိုလ်လန်တီယာနေတဲ့ဆင်ဒီဆေးပုံနေနဲ့ဖြန့်တာရှိတယ်အလုံးကပိုး infection control တော့တခြားလေးလုပ်ထားတယ်ကျွန်တော်ဒီ fever clean မှာတယောက်မှကျွန်တော်တို့ positive ဟိုမထွက်သေးဘူး contact လည်းမရှိသေးဘူးဟိုဒီဒီကျမရဲ့ hack ကဒီဟိုဒီ walk ကြီးပေါ့နော်ကျွန်တော် hack ကြီး walk ကျမရဲ့ social ပေးတဲ့လူတွေပေါ့နော်အဲ့အနေနဲ့ကျွန်တော်ဆရာဝန်ကလည်း positive မရှိသေးဘူးသူနာပြုလည်းမရှိသေးဘူး volunteer လည်းမရှိသေးဘူးကျွန်တော်ပါကြောက်လဲဆိုတော့ဒီအဲ့ precaution ပေါ့နော်တခြားလေးစီးနဲ့ကန်နဲ့စနစ်တကျလေးလှုပ်ထားတဲ့ပုံမှာအခုချိန်ကြီးလုံးဝ positive ဆိုတာအခုဒီချိန်ကြီးမရှိသေးဘူး fever clinic ကနေထွက်တဲ့လူတွေ
ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာရှိတဲ့ဒေါက်တာကျော်မင်းထွန်းတို့ဒီကိုရက်ဒီအားလုံးနဲ့မှာရန်ကုန်တိုင်းထဲမှာဘယ်မြို့နယ်ကဘယ်မြို့နယ်ဘက်ကြီးကအဆိုးဆုံးလို့ဖြစ်နေလဲခင်ဗျာအဓိက fever clinic ကိုလူနာအများဆုံးလာတာတို့ဘာလို့ချိန်နေ
ဒီအင်းစိန်ရဲ့အင်းစိန်လိုမယန်းကုန်းလိုဒီလိုင်းတိုင်းရွှေ့ပြီးသားအစ်မတွေကများတယ်အစ်မတို့ဆက်ရုံအလုံးရုံတောင်တကုံလည်းများတယ်အစ်မတွေကြောင့်တောင်တကုံကလည်းတကယ်တည်းကိုအများကြီးပဲလာပြကြတယ်ဒီဆက်ရုံအလုံးရုံဘက်ကနေဝန်ထမ်းတွေပေါ့နော်ဒီလာပြကြတယ်ပြီးအစ်ဘက်မှာဒီအထက်ကျုပ်ဆက်ရုံတွေလည်းအများများတယ်အစ်မလူတွေအများကြီးရာနဲ့ဟိုထောင်ထဲချီကြတယ်ပေါ့နော်အဲ့လိုလူတွေလာပြကြတယ်ပြီးတော့ဒီဘက်ကတော့ကျွန်တော်ဒီ new dream ပေါ့နော်ဒေါင်းတောင်းအေရီယာမှာကြတော့ဒီလူကအဲ့လိုဟိုဘက်ထဲဆိုင်တော့တိတ်မရှိဘူးပေါ့နော်ဒီနေ့ဆိုကျွန်တော်အများဆုံးမှဒီနေ့ဆို58ရောက်เออตะชู่หุบัดนี่จ้ะยังများเลย80 80โหไอ้โหลนี่ป่ะแน่นอน60อบมาရှိတယ်သူတို့หุบัดนี่จ้ะเนาะดิหลูอู้นี่อ่ะများได้ปုံมาลาจ้ะได้หลูต้องทาเลยများได้แล้วだแม้ลาจ้ะได้หลูเนี่ยมาโยคะลักษณะเนี่ยอุดๆเว้ยโควิดลักษณะเนี่ยแน่เปี่ยวตาเลยแหละอูดีกาลามาဖြစ်နေတာป่ะเนาะကျွန်တော်จုတ်ด้วยเนี่ยไอ้โหลဖြစ်တော့ไอ้หลูนี่โหแมเนจอยู่ปมาทาไปปิ่มไปบลูลงมั้ยဆိုရဲ့ဥစ္စာပြဿနာပဲတန်တယ်กูอ่ะလေဆော့อยู่มั้ยကိစ္စပဲတန်တယ်အဲ့လိုလိုပေါ့နော
်ဟုတ်ကဲ့
ကျေးဇူးအားလုံးကြုံတွေ့နေခုလက်ရှိရန်ကုန်တိုင်းအတွင်းမှာဖြစ်နေတဲ့
အခုရန်ကုန်တိုင်းဒီ fever clinic မှာရှိတဲ့ကျွန်တော်တိရလောက်ကျန်းမာရေးဝန်ထမ်းအများစုက volunteer လုပ်နေကြတာဖြစ်ပါတယ်အဲ့တော့ volunteer လုပ်နေတာဘယ်လောက်ထိကြာကြာလုပ်နိုင်ပါမလဲလူအင်အားလုံလောက်ရလား
အဲကျွန်တော်တို့အခုကတော့ရေရှည်တိုက်ပွဲလို့ခေါ်ပါတော့ဒီ covid-19 ကလေရေရှည်တိုက်ပွဲဆိုကျွန်တော်အားလုံး volunteer တွေတောထားတယ်ဒါကျွန်တော်တို့ဟိုရေရှည်တိုက်ရမယ့်အနေအထားရှိရယ်နော်အားလုံးပြင်ဆင်တာ backup plan ကိုလုပ်ထားဘယ်လောက်ထိကူညီပေးနိုင်မလဲအစရယ်ကျွန်တော်တို့ဟုတ်တော့တော်တော်များများနဲ့ပူပေါင်းလာပါတယ်ကျွန်တော်ဆရာဝန်နေရောတူနာပြူတွေရောဒီ volunteer လုပ်ချင်တဲ့လူငယ်တွေရောဘောနော်အကုန်လုံးဘောနော်အစားအစာရသူတို့ဝိုင်းပြီးတော့ဟိုကူညီပေးတယ်ကျွန်တော်တို့ကလည်းစရရဒါတော့ကျွန်တော်တို့ဟိုမှတ်ထားဘောနော်နည်းနည်းလေးရေရှည်မဲ့တဘောရှည်ရေရှည်တိုက်ပွဲတို့ခေါ်ပဲအချိန်လည်းပေးရတယ်အဲပြီးတော့ဒီနောက်ကလူတွေပြင်မယ်နဲ့အခက်မတင်ယောဂပိုးလည်းကူးနိုင်ချေရှိတာဘောနော်ကိုယ်နဲ့ရှိရောအားလုံးကလည်း ဒါတွေရောကျွန်တော်တို့ risk ယူပြီးတော့လောက်ကြတယ်ဗောနော်လောက်ကြတော့အားလုံးရတယ်ဒီကျွန်တော်တို့ဟိုဝမ်းမီဟိုတောက်ဟိုကျွန်တော် covid 19ဗောနော် period ဒီကျွန်တော်တို့အဲတိုက်ထုတ်မယ်လို့ကျွန်တော်တို့လက်ရှိ volunteer တွေဘက်ကနေလည်းအဲရည်မှန်းချက်ကြီးရှိတာဗောနော်ဟု
တ်ဟုတ်ကဲ့အခုဒီကိုရဲ့ဒီ fiber clinic တွေကို run တဲ့အခါမှာသူ operate လုပ်တဲ့အခါမှာဒီဘန်နာကြီးအခက်ဘန်နာကြီးကိစ္စဗောအဲ့ဒါကအလှငွေတွေကိုအဓိကထားလာဒါမှမဟုတ်အစိုးရထောက်ပံ့မှုကိုအဓိကထားလာဘယ်လိုပုံစံမျိုးနဲ့သွားရမှာလဲ
အဲကျွန်တော်တို့ကနှစ်ပိုင်းရှိတယ်ကျွန်တော်အခုဒီ fiber clinic ကကြတော့ကိုသူကိုထစနစ်ဗောနော်ကျွန်တော်တို့ပြည်သူလူထုရေ donation ဗောနော်ကျွန်တော် donate ကြရတဲ့ဒီအလှငွေနဲ့ဗောနော်ကျွန်တော်ရက်တည်နေတယ်ရည်နေတယ်ကျွန်တော်ပထမတော့ဒီစပြီးတော့မတီးတာပေးတာတော့ကျွန်တော်မြို့နယ်ကျမ်းမှာနေတဆင်ပေါ်တော့ကျွန်တော်မတီးပေးလိုက်တယ်မတီးပေးတော့ကျွန်တော်စဖွင့်တယ်သွားတယ်စဖွင့်ပြီးတော့အလူချင်းများနေဒီမြို့နယ်လိုက်ဝိုင်းဝန်းကူညီပေးတယ်ဝိုင်းဝန်းကူညီပေးရတယ်ကျွန်တော်အလူငွေရတယ်အလူငွေနဲ့ရတဲ့ပတ်စံတွေရတယ်ကျွန်တော်စေးဝါဝယ်တယ်ပြီးတော့ပစ္စည်းအကောက်ကိုပစ္စည်းဝယ်တယ်သွေးတဲ့ပစ္စည်းစေးဝါတယ်အကုန်လိုရာလေးအကုန်လုံးဝယ်စေးဆိုတဲ့စေးပုံးတွေဝယ်တယ်ကလိုရင်းရေဝယ်တယ်လိုရာလေးဖြည့်တယ်ဖြည့်ပြီးအဲ့ဒီတဆင်တဖြည်းဖြည်းဖြည်းဖြည်းကျွန်တော်အင်အားတောက်လာပြီးတော့ကျွန်တော် community တော့တစား clinic ကတစ်ခုနဲ့နှစ်ခုသုံးခုအဲ့လိုဖြစ်ဖြစ်ပြီးတော့အခုကျွန်တော် network ဆိုတဲ့ community ရန်ကုန် community fiber clinic ရန်ကုန် network ဆိုပြီးကျွန်တော်ဖွင့်လိုက်တယ်ဖွင့်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်များအသင်းကနေပါကျွန်တော်အဲဦးစီးပြီးတော့မြန်မာနိုင်ငံဆောင်များတင်ရတော့အကြံပေးအနေနဲ့ပေါ့နော် advisor အနေနဲ့အလုပ်ပေးတယ်အဲပမောက်ခါကြီးအဲဒီပမောက်ခါကြီးတော်မမကြီးပေါ့နော်ဒေါက်တာတော်မမကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ဒီ admin ပေါ့နော် admin အနေနဲ့အမကြီးကနေတင်ခိုင်းလို့ပြီးတော့ကျွန်တော် guideline တွေချပေးရအစုပ်ကြီးတွေချပေးရအစုပ်ပြီးတော့ကျွန်တော်ဒီလောက်ရမယ်ခိုင်းရမယ်အချက်တွေပေါ့နော်အဲလူအဲ့လိုလေးခြာပေးတယ်ပြီးတော့ဒီကျွန်တော်အလုံးကိုဒီ training နေပေးတယ် PPE ဝတ်ပုံဝင်ဒီချုပ်ပုံချုပ်နေပြီးတော့လူနာဘလို့ခိုင်းရမယ်ဘလို့မေးရမယ်ဘလို့ဆိုင်ရမယ်ဘလို့လွှဲရမယ်ပေါ့နော်အစားကြီးပြီးအစားဆုံးကိုအမိုင်းရန်တစ်ဆင်ဒီကျွန်တော်တို့ guide လုပ်ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံဆောင်များအသင်းမှာကျွန်တော်တို့ training ပေးတယ် training ပေးပြီးတော့ကျွန်တော်တို့ဒီ community fiber clinic ရန်ကုန် network ဒီဒီ network ကိုကျွန်တော်ဖွဲ့စည်းလိုက်တယ်ပေါ့နော်ဖွဲ့စည်းပြီးတော့ကျွန်တော်တို့အဲ့ရနေကျွန်တော်အလူအဲအဲ့ရနေ network ကိုကျွန်တော်အဲ network နဲ့ပဲကျွန်တော်နောက်ပိုင်းအလုပ်လုပ်တော့တယ်ဒီအလူရှင်တွေရတဲ့ပတ်စံတွေကိုကျွန်တော် network ကနေအလူခံပေးတယ် network ဒီ network ကအလူခံပေးတယ်ဒီလိုတဲ့ပစ္စည်းတွေကိုဒီ network ကနေပဲပြန်ပြီးဖြန့်ပေးတယ်ဗောနော်ဘယ်မျိုးလဲဥပမာဒီဟိုတောင်ဝဲလိုရယ်တောင်ဝဲလို network ကနေတစ်ဆင့်ကျွန်တော်ပြန်ပြီးတော့ view တုံးတယ်ဗောနော်တောင်ဝဲကဘလောက်လိုလဲ network ကနေပြန်ပေးတယ်ဗောနော်ဟိုမယန်းကလိုမယန်းကလည်း network ကပြန်ပေးတယ်ဗောနော်အဲစကြဥပမာဒီချွေးပြီးသားလို့ချွေးပြီးသားကနေဟိုလိုဆိုရင် network ကနေပြန်ပေးတယ်ဗောနော်အဲ့ဒါရှိတယ်ပြီးတော့တချို့မျိုးနယ်အလိုက်ဗောနော်တချို့ကြောင့်တောင်မျိုးနယ်တည်တဲ့ဟိုသူရဲ့အလူရှင်ရသက်သက်ရှိတယ်အဲ့ကြောင့် network ကိုမဝင်တော့တောင်မျိုးနယ်ဘက်ကိုဝင်သွားဗောနော်အဲ့လိုကြီးလည်းရှိတယ်အခုက network ကနေအဓိက main ပုံစံမျိုးလုပ်ထားတာဗောနော်အဲဟိုတလောလည်းကျွန်တော် donation ကိုနည်းနည်းအတောင်းလိုက်ရရှိတယ်အလူငွေဗောနော်ဘာကြောင့်ဆိုကျွန်တော် network မှာလည်းပတ်စံနေရဒါအလူလာဘာကြောင့်လူလာဆိုတော်တော်များများလူနာတွေကအရန်လာကြတော့ကျွန်တော်ကဒီပြည်သူလူထုတွေကရတဲ့ဒီအလူငွေနဲ့ပဲရက်တည်နေတော့ကျွန်တော်အေးအလူငွေပြဿနာနဲ့တက်လာပါတော့အေးအလူငွေမရှိကျွန်တော်ဒီ fiber clinic ကရက်သွားမယ်လေရက်သွားမယ်ဆိုတော့ငါတို့ကျွန်တော် post တင်ပြီးတော့အလူခံ post တင်လိုက်တာပေါ့နော်ပြီးပြီးတော့အမအလူရှင်တွေကအေးတက်သွားဝိုင်းကူပေးတယ်ဟိုဝိုင်းလူပေးတာပေါ့နော်ဝိုင်းလူပေးတော့ကျွန်တော်အခုအလူငွေနည်းနည်းလေးရလာတဲ့ဥစ္စာကိုကျွန်တော်ပြန်ပြီးတော့ဒူလေးပစ္စည်းပြန်ဖြည့်စေးဝါးပြန်ဖြည့်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ပြန်ပြန်ဖြည့်တင်ပြီးတော့ကျွန်တော်လက်ရှိဟိုပြန်ရက်တည်နေတယ်ပေါ့နော်ရက်တည်နေတော့ဘယ်စီကလူရဲ့လူရဲ့စီကောင်ပြန်ဖြည့်ပြီးပြန်လုပ်ပြီးပေါ့နော်အလုံးလူအဲတောင်းနေတယ်ပေါ့နော
်တ
ောင်းနေတော့အခုအသစ်ဖွင့်မဲ့စီကံ၃ခုရှိမယ်ဒီတောပုံရဲ့ဟိုဒီအလုံးရဲ့ကော့မှုရဲ့၃ခုရှိရဲ့အဲအလုံးနဲ့ဒီတောပုံကတော့ဒီအပိုင်းတွေဖွင့်ဖို့လုပ်နေတယ်တိုင်းကျက်မှာလာမစစ်တည်လို့တိုင်းကျက်မှာလည်းအလုပ်တွေနည်းနည်းလေးများတယ်ဒီအပိုင်းတွေလာမစစ်ဖြစ်နေတာပေါ့နော်ဒါဆိုရင်တော့ကျွန်တော်တို့ပြီးရတယ်ကျွန်တော်နောက်နေ့ဖွင့်ဖို့နောက်ရက်ဖွင့်ဖို့စီစဉ်ရှိတယ်အဲ့ဒီတော့ကိုလည်းကျွန်တော်ဒီ network ကနေပဲမတီးဟိုဖွင့်ပြအောင်ကျွန်တော်မတီးပြီးအဲအနေနဲ့ကျွန်တော်လိုတဲ့ပစ္စည်းတွေကျွန်တော်ထောက်ပံ့ပေးတာ ਈ တယ်ရှိတာပေါ့နော
်ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာဘယ်နဲ့မြို့နယ်လောက်မှာထားပြီးသွားပြီလဲခင်ဗျာ fiber clinic တွေကို
ကနဦးတော့မြို့နယ်20ပေါ့နော်ကျွန်တော်ဖွင့်တာလေအဲဒီမြောက်တကုံနဲ့ကျွန်တော်တို့ဒီခရမ်းပေါ့နော်ခရမ်းနှမျိုးနယ်ကကျွန်တော်တို့ဂျားတလောကဒီ local treasury မရှိတဲ့အချိန်မှာလူနာလည်းတိတ်မရှိလူနာလည်းပါတည့်ရဲလုံးမှာတည့်ရောက်မှာမလာရက်တည်းလည်းရှိတယ်အဲ့တော့ကျွန်တော်ပြန်ပိတ်လိုက်တယ်ပိတ်လိုက်တယ်ပိတ်ပြီးတော့ပြန်ဖွင့်မယ်ကျွန်တော်ဖွင့်လို့မရတယ်လူမဆုံးတော့ဘူးပေါ့နော်အကြောင်းမျိုးကြောင့်ပြန်မဖွင့်ဖြစ်တော့ဆောင်ဝင်အင်အားမရှိတော့တူနာပြူအင်အားမရှိတော့ volunteer အင်အားမရှိတော့ပေါ့နော်အဲ့ဒါရင်းနဲ့ပြဿနာနဲ့ဒီနှမျိုးနယ်ကကျွန်တော်မဖွင့်ဖြစ်တော့ဖွင့်ဖြစ်တော့အခုနောက်တိုးပေါ့နော်ကျွန်တော်ဒီဒေါ်ပုံထပ်တိုးပြီးဖွင့်မယ်ဒီအလုံးဖွင့်မယ်ကော့မှုဖွင့်မယ်အဲအဲ့ဒီ၃ခုထပ်ပေါင်းလိုက်ပထမနှစ်ခုဟိုဖယ်ပြီးတော့အဲ၃ခုထပ်ပေါင်းလိုက်၂၁ခုဖြစ်သွားတာပေါ့နော်အခုတန်လင်းမှာလည်းဒီအပိုင်းနှစ်ဖွင့်ဖို့လည်းစီစဉ်ဆွဲနေတန်လင်း fiber clinic ပေါ့နော်တန်လင်း fiber clinic ကလည်းကျွန်တော်တို့ဒီအစားတန်နေစေုံနဲ့ပေါင်းပြီးဖွင့်တာအခု teacher public မှာပေါ့နော် community ထဲမှာဖွင့်ဖို့လဲကျွန်တော်အခု plan ဆွဲနေပြီတို့ကြောင့်စေုံမလာကြတော့စေုံကလည်း workload ကလည်းနည်းနည်းဒီအပိုင်းတွေတော်တော်များများလူနာရီလာပြတော့စေုံကလည်းလူနာရီများနေတယ်အဲ့တော့တိကျအောင်ကျွန်တော်ခွဲထွက်ပြီးတော့ community မှာဖွင့်မယ် community မှာနေတစင်းပြီးအဲ့ဒီကြခွဲထုတ်လိုက်ရင်တခုကစိတ်ရောမှာ workload တိတ်မရှိတော့ကြပါလိမ့်မယ်ဟိုဘက်မှာပဲသပုံနေမယ်အဲ့လိုပေါ့နော်အကြီးပဲတဲ့တန်နေမှာလည်းအခုအစီအစဉ်ဆွဲနေပြီ
ကျွန်တော်တို့ data connector များမေးချိတဲ့ခါမှာလဲသူတို့က fiber clinic တကူတော်တော်အားကိုးတယ်စိတ်ရောစီကံလည်းမတော်ရဲကြနောက်ဆေးကနေလည်းမဖွင့်နိုင်တဲ့ချိန်မှာ fiber clinic ကအဓိကလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီ fiber clinic တွေလုပ်တဲ့အခါမှာအဓိကရင်ဆိုင်ရတဲ့အခက်အခဲတွေဆိုဘာတွေရှိမလဲခင်ဗျအ
ဲကြားတလုံးကတော့ကျွန်တော်တို့ဒီလိုအပ်ချက်ကတော့အများကြီးပေါ့နော်ကြားတလုံးကတော့ကျွန်တော် donation ဟို funding မရတဲ့ပုံမှာကျွန်တော်ကဒီဆေးဝါးတွေကိုဝိုင်းဘယ်ရနေဘယ်လိုဖြည့်တင်ရမလဲအကောက်ဘယ်ပစ္စည်းကြီးကိုဝိုင်းဘယ်လိုဖြည့်ရမလဲပေါ့နော်အဲအဲ့ဒါလေးနည်းနည်းစိတ်ပူရပါပေါ့နော်စိတ်ပူရတော့ကျွန်တော်မှအေးစိတ်ပူရတော့အေးအဓိကဒိုနာတွေဒိုနေရှင်းအလူငွေပေါ့နော်အလူငွေရနေပြန်ပြန်ဖြည့်တင်ပြီးဝယ်ရတဲ့ဥစ္စာပေါ့နော်နောက်ဆရာကျတော့ volunteer အင်အားပေါ့နော် volunteer ကလည်းဒီဆရာဝန်လိုရတဲ့တူနာပြုလိုရတဲ့ပြီးတော့ဒီ volunteer ကူပေးတဲ့ project အဖွဲ့လိုရတဲ့ပေါ့နော် volunteer ကူညီပေးတဲ့ညီကိုညီမတွေလည်းလိုရတဲ့ပေါ့နော်အဲ volunteer တွေအများအပြည့်ပါမလားဆရာဝန်များရရှိထိုင်ပေးနိုင်မလားအဲပြီးတော့နောက်ဆရာတူနာပြုဆရာမများလည်းထိုင်ပေးနိုင်မလားပေါ့နော်အဲ့ဒါတွေအဲသူတို့ရရှိမှာအားလုံးပေါင်းပြီးတော့ဆုံမပဲကျွန်တော်တို့ကဆက်ရက်တီးပြီးတော့ရန်လို့ရမှာပေါ့နော်အဲ့ဒီကတော့နည်းနည်းကျွန်တော်တို့စိတ်ပူရတာပေါ့နော်အေးဖျူရာကလင်းနဲ့မှာနောက်ချက်တော့အခုကာလမှာကျွန်တော်ဒီအနှံ့ပြောက်တဲ့ကိစ္စဒီကိုဗစ်တန်ရလူနာကိစ္စအခုကစိတ်ပူတစ်ခါဆက်ပူရပြောင်းအဲ့ဒီလူနာကြီးဟိုဘယ်မှာထားရမလဲဆိုတဲ့ပြဿနာပေါ့နော်အခုကအဆောင်နေတဲ့လူတွေကလည်းတောင်းချောက်ဖုန်းနေစားကျွန်မအနှံ့ပြောက်နေတယ်ကျွန်မဆောင်လည်းမကန်တော့ဘူးကျွန်မကိုတနေရာထားပေးပါသမီးကိုတနေရာထားပေးပါအဲ့လိုလူနာကြီးကလည်းတောင်းချောက်ဒီမှာလည်းဒီမှာများတော့ဖြစ်အဆောင်နေတဲ့လူကများတယ်အခုကလေဒီယုံမိုက်ဆိုင်ရာဝန်ထမ်းတွေပေါ့နော်ဘန်ဝန်ထမ်းတွေတော်တော်များများအဆောင်နေကြတယ်အဆောင်နေသူတို့ရဲ့အခက်အခဲတွေကအဲ့လိုဖြစ်နေအဆောင်ကလက်မခံတာနဲ့သူဘာလို့ဖြစ်နေတော့အဓိကအေးပြဿနာသူတို့တီးခြားနေရပြဿနာတန်အခုချိန်မှာအခုဒီကာလမှာကျွန်တော်ကြုံတွေ့နေရတာလေ
ဟုတ်ကဲ့နောက်ချက်တစ်ခုကျွန်တော်မေးချင်တာက fiber cleaning နဲ့မဆိုင်ပါဘူးဒါပေမဲ့ဒေါက်တာကျော်မင်းထွန်းတို့ကဒီကိစ္စပြောရင်ဒီယောဂထင်းချော့ရေးမှာဒက်တာအားလုံနေတဲ့လူဆိုတော့အခုမြန်မာနိုင်ငံမှာအခုနောက်ဆုံးကျွန်တော်တို့တွေ့ရတဲ့ gain ခဏရဆိုရင် 20% လောက်စစ်တဲ့20ရာခိုင်နှုန်းလောက်ကပိုးတွေ့တယ်လို့ဖြစ်နေတယ်20ရာခိုင်နှီးပါပေါ့နော်အဲ့တော့ဒေါက်တာကျော်မင်းထွန်းတို့အတွေ့အကြုံရဆိုရင်ယောဂထင်းချော့ရေးနဲ့ပတ်သက်လို့ရန်ကုန်တိုင်းအတွင်းမှာအားရကျေနပ်စရာရှိလား
ပြောမယ်ဆိုရင်တော့အခုကဟိုအခုကတော်တော်ပြန်များတော့ဟိုယောဂတော်များဟို public မှာတော်များပြန့်တဲ့အနေထားဖြစ်နေပေါ့တော့ခုနပြောလို့ကျွန်တော် fiber clinic မှာလာပြတဲ့အယောက်50နဲ့ဖြတ်လိုက်မှဆိုရင်40ရာတော့တန်တရားလူနာအေးတန်တရားလူနာတွေကတကယ်ဆက်လိုက်30ရာတော့ positive ဖြတ်မယ်လို့ကိုဘကတော့သိနေရပြီဒီလူနာပေါ့နော်သိနေရပြီဆိုအဲ့ဒီလူနာကအဲ့လူနာကိုထိန်းချုပ်ရမယ်ထိန်းချုပ်ရမယ်ဆိုတော့ယောဂထိန်းချုပ်ဖို့ကနည်းလေးလိုအပ်ချက်နည်းလေးရှိတာပေါ့နော်အဲ့ဒါကြောင့်ပြောမှဆိုတိတ်တော့အားမရသေးဘူးပေါ့ကျွန်တော်အမြင်ပြောရမှာ
ဟုတ်ကဲ့ဘာလို့လိုအပ်ချက်တွေရှိပါလ
ဲခင်ဗျာပြောမှလည်းနည်းနည်းပြောမှဆိုဒီခုနကျွန်တော်ဒီအဲ့ဒီလူနာတွေကိုအဓိကထွက်လာတယ်ထွက်လာဆိုအဲ့ဒီလူနာကိုတီးခြားဘယ်လိုလုပ်မလဲဘယ်လိုကြိုက်တွေ့မလဲပေါ့နော်အဲခွဲထုတ်လိုက်တော့ရက်ခွက်ထဲကနေခွဲထုတ်ပြီးတော့ခုနကဒီခုန isolation ပုံစံတစ်ခုနေရာလေးပေါ့နော်တက်မှတ်လိုက်တက်မှတ်ပြီးအဲ့နေရာမှာလောကကျွန်တော် facility ပုံစံမျိုးလေးဟို quarantine ပုံစံမျိုးထားထားလိုက်အခုကဒီ isolation center ထားရမယ့်နေရာလေးကသိပြီးတော့ကျွန်တော်တဘောမကြောင်နည်းနည်းလေးနေရာလေးကသိပြီးတော့ဟိုကြောမလို့နည်းနည်းသိမကောင်းဘူးပေါ့နော်နေရာလေးကသိပါတော့အဲ့လိုနေရာမှာသူတို့လူနာတွေပေါ့နော်ကတိတွေပါတီးခြားထားပြီးတော့ဒီဆေးရုံပုံစံမျိုးလေးပုံစံမျိုးပေါ့နော် isolation center ပုံစံဆေးရုံ hospital ဟိုပုံစံမျိုးလေး setting ပုံစံမျိုးလုပ်ထားအဲ့ဒီလူနာကို PUI ပေါ့နော် PUI ဆိုတော့ဒီဖြားလာလူနာဟိုဆောင်းဆိုပြီးတက်မှတ်တာအနေအပြောက်အရသာပြောက် HMA မှာပဲ stress you positive ထွက်မှာဆိုရင်တခါလေ positive ကိုခွဲထုတ်လိုက်ဟိုဘက်ကို waiver ကို positive ထားမှဆေးရုံတန်းဖို့ဆေးရုံနေရုံဖြစ်တော့၃ရုံဖြစ်တော့မှာပေါ့နော်၃ရုံဆိုတော့ခုနကဒီပုံမှန်ရှိနေတာဟိုဒီ government hospital ဆေးရုံဆေးရုံဘာလို့ညာတော့အဲ့လိုဆေးရုံတရုံနောက်က isolation hospital ဆိုပြီး isolation center ပေါ့နော် center terminal hospital တက်မှတ်မလားပေါ့နော်ဒီရဲ့တက်မှတ်ဆိုယာယီဆေးရုံယာယီနေရာအဲ့မှာဆွတ်ယူမယ်အဲ့မှာယာယီဟိုခုနပြောလို့ဥတာမှုလုပ်မယ်ယာယီကုစုမှုလုပ်မယ်အဲ့လိုတက်နေရပြီးတော့နောက်အဲ့ရနေ positive negative ထွက်မှာဆိုရင်ဟိုနောက်တနေရာကိုကျွန်တော်ပြောင်းမလားနောက်တနေရာဆိုခုနကဒီ positive ထားမယ့်နေရာ center ပေါ့နော် positive ဒီ covid positive ဟို covid-19 positive ဟို treatment center ပေါ့နော်အဲ့လို center ကိုပို့မလားပေါ့နော်အဲ့လိုသုံးဟို triangle လုပ်လိုက်မယ်ဆိုရင်ဟိုတတိယကိုသူမြန်မြန်ထိနိုင်မယ်ဟိုပြီးတော့ဒါမဲ့တခုတော့ဟိုပေါ့နော်ဒီဟိုအဲ့လိုသူယူဖို့ဟိုအိုဘက်မှာ NHM မှာစစ်တဲ့နေရာမှာဟိုပေါ့နော်မြန်မြန်တိုးစစ်နိုင်ဖို့ဟိုအရေးကြီးတာပေါ့နော်အဲ့လိုတိုးစစ်နိုင်မှအဖြေက positive ထွက်မှတခြားဒီဟိုဘက်ကို positive အတိုင်းဥတာမှုပေးလို့ရမယ်ဟုတ်ဘူးဆိုရင် ISO မှာပဲတပ်ပုံနေ isolation center မှာတပ်ပုံနေမယ်တပ်ပုံနေမယ်ဆိုမြန်မြန်စစ်နိုင်မှဒီဘက်ကနေ positive နဲ့ negative ပြည့်တော့တာထွက်မှအဲ့ဘက်က isolation center ကိစ္စကိုဟိုဘက်ကိုဟိုရွှေ့မလားအိမ်ပြန်မလားဆိုတဲ့အဖြေထွက်လာမှာပေါ့နော်အမောတို့ဒီဘက် isolation center မှာသွားပြီးတပ်ပုံနေမယ်ဆိုတဲ့ပြဿနာရှိတယ်။အဲအခုက isolation center ခဏယာယီနေနေပဲတက်မှတ်ထားတာဆော့မယူအလို့ဖြစ်နေကွာဆော့မယူခဏတက်မှတ်မယ်ခဏနေမယ်အဆင်မပြေတဲ့လူနေမယ်အဆင်ပြေတဲ့လူအိမ်ပြန်မယ်အလို့ဖြစ်နေကွာလေ ပြောမလို့ disease control အနေနဲ့တော့တိတ်ပြီးတော့ကျွန်တော်အမြင်ပြောပါဘောနော်ဒါပေမဲ့ဒီအစိုးအတိုင်းဒေသကြီးဆိုတော့အကောင်းဆုံးလုပ်ပါပါဒါပေမဲ့ကျွန်တော်အမြင်ကတော့တိတ်ပြီးတော့အစိမ်းမပြေတော့ဘူးထင်တယ
် Okay ဒေါက်တာကျော်မင်းထုံးတို့က fever clinic လောက်တဲ့ခါမှာလူလူကြားထဲမှာလက်တွေ့ရှိနေတယ်အဲ့တော့ community လူလူကြားထဲမှာကောယောဂပူကဘယ်လောက်ပြတ်နေပြီလို့ယူဆပါလဲတကယ် community ကြားထဲမှာရက်ရွာကြားထဲမှာကောဘယ်လောက်ထိယောဂပူပြတ်နေပြီလို့မြင်ပါလဲရောင်းတိုင်းတွေမှာ
ရက်ရွာကြားမှာတော့ပြောမှလည်းအနာတော့ပါလေအခုကဒီတော်တော်များများတော့သူအခုတိတ်ဟိုဒီလက်ဒီအိလာကြတဲ့ထဲရပါတော့မင်းကဟိုကျွန်တော်လာကြတဲ့ထဲရပါကျွန်တော်စီနိုင်တာပါတော့ဟိုရက်ကွက်အနေနဲ့ပြောမှာဆိုကျွန်တော်ရှိလာမှာကျွန်တော် data သိရတာလေ data သိရတော့ကျွန်တော်ရှိလာကြတဲ့ထဲကပေါ့နော်မင်းကဆိုရင်40နဲ့မင်းက sorry 51ယောက်51ယောက်မှာအနည်းပြောက်က34ယောက်5ယောက်ဝန်းကျင်ရှိရပါတော့ data ရပါတော့အဲအဲ့လိုရှိရင်တင်းတဲ့လူကကျတော့ဖြားချင်းလူလိုဖြစ်တယ်ကိုလက်ကိုက်တယ်နှုံးနဲ့ချောင်းဆိုးတယ်ကြီးကျက်တယ်အဲ့လိုကြီးရှိတယ်ပေါ့နော်အဲ့လိုလူတွေကလည်းတနည်းအားဖြင့်မှာပဲထည့်ရမှာပေါ့နော်။ဘာလို့ဒီကိုဗစ်ကလည်းအဲ့လိုဟိုထဲမှာပါနေတော့ပေါ့နော်။ဒါပေမဲ့အဲ့လိုထဲမှာထည့်မှာဆိုဒါပေမဲ့အဲ့ဒီထဲမှာကျွန်တော်တို့တန်တရားအနေနဲ့သတ်မှတ်လိုက်တဲ့35ယောက်ပဲထားပါတော့။35ယောက်ဆိုတော့30လောက်ကဟိုစစ်မှန်ဆိုပေါ်လောက်တယ်ပေါ့နော်။အဲ့လိုအနေထားမှာဆိုပြောမှဆိုရင်ငါးဖို့ပုံရင်သုံးဖို့ကတော့ positive ထွက်မယ်လို့အခုချိန်မှာပြောလို့ရတယ်။ကျွန်တော်ရှိလာကြတဲ့ထဲကနေလာကြတဲ့ထဲကနေအဲ့ဆိုရင်အခုပန်းလို့ရပြီရက်ွက်ထဲမှာဘယ်လောက် operate ဖြစ်နေပြီလဲဆိုတဲ့အတိုင်းသားပေါ့နော်။ငါးဖို့ပုံသုံးဖို့လောက်တော့အနေထားအလိုဖြစ်နေပြီ။ပြောမှဆိုရင်တစ်ဝက်လောက်ဒီပါလောက်ဒီရက်ွက် area မှာတော့ရှိနေတော့ပြီဟိုကျွန်တော်အမြင်ပေါ့နော
်ဒါကတော့ရန်ကုန်တိုင်းဖြားနာကူအခမဲ့စီကံကွင်းရဲ့တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖြားနာကူစီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထုတ်ကိုဆက်သွယ်မိမြန်ထားတာပါကျွန်တော်သားညဦးပါ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ American ပြည်တော်စုနယူးယောက်ပြည်နယ်မှာ COVID-19 ကူးစိတ်ခံရသူဟာတောက်ကြံနေတနေ့တည်းမှာပဲ1000ကျော်ပြန်ပြီးဖြစ်သွားခဲ့ပါတယ်ဒါဟာဇွန်လ9ရက်နေ့ကစပြီးတရက်တွင်းကူးစိတ်ခံရသူအရေအတွက်ပထမဆုံးအကြိမ်ဖြစ်နေပြန်များလာတာဖြစ်ပါတယ်ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်ခဲ့တဲ့နောက်ပိုင်းတဖြည်းဖြည်းတိုးလာတာမှာဒီနေ့ကိုအခုဆက်ခံရသူ600ကျော်ရှိရကနေပြီးခဲ့တဲ့ပတ်ကဖြန်းဖြန်းဒီနေ့ကို800ကျော်ထိတိုးလာတာဖြစ်ပြီးစနေနေ့ကတော့အခုဆက်ခံရသူ1000ကျော်ရှိတယ်လို့မြို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ကမ္ဘာတစ်လွှားကိုဗစ် -19 အခုဆက်ခံရသူ32သန်းခွဲကျော်ရှိနေပြီးသေဆုံးရသူက1သန်းနီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံမှာလူပေါင်း26ဦးသေဆုံးခဲ့တဲ့စစ်လေရင်ပြစ်ချရတဲ့အကြောင်းရင်းကိုသိအောင်တမတ်ကြတဲ့စုံစမ်းစစ်ဆေးမှုချက်ချင်းလှုပ်ဆောင်ဖို့တမရဗိုလ်ဒိုမီယာဇယ်လန်စကီကစနေနေ့မှာပြောပါတယ်။လေးရက်တင်နန်းသားတွေလိုက်ပါလာတဲ့စစ်တပ်သေးယူပို့ဆောင်ရေးလေရင်ဟာယူကရိန်းရှေ့မြောက်ပိုင်းအဝေးပြေးလမ်းမကြီးနက်မှာတောက်ကြံညံ့တွေကပြစ်ချခဲ့ပြီးမိလောင်ပောက်ကွဲခဲ့တာပါ။လေရင်ပေါ်မှာတင်နန်းသား20နဲ့လေရင်အမှုရမ်း9ဦးလိုက်ပါလာတာဖြစ်ပြီးတင်နန်းသားတဦးသာအသက်ရှင်ကျန်ရတယ်လို့အရေးပေါ်ဝန်ဆောင်မှုဌာနကပြောပါတယ်။မြန်မာနိုင်ငံမှာဒီအပိုင်းတည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ပြည်သူတွေစိုးရိမ်တော့ကများနေတာကိုရှော့ချဖို့အတွက်အစိုးရကနီလန်းပေါင်းစုံရှာပြီးလှုပ်ဆောင်နေတယ်လို့ COVID-19 ကာဝယ်ထိန်းချုပ်ကုသရေးအမျိုးသားဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကပြောပါတယ် COVID ကာယောဂါဆိုင်ရာသိသင့်တဲ့အချက်လက်တွေနဲ့ဆောင်ရန်ရှောင်ရန်နီလန်းတွေကိုကျွမ်းကျင်တဲ့ဆေးပညာရှင်တွေနဲ့မင်းမြန်းနိုင်တဲ့အစီအစဉ်ကိုလာမယ့်သတင်းပတ်ထဲမှာစတင်မယ်လို့တောက်ကြံနေမင်ကုန်းမှာပြောကြားခဲ့တာပါမြန်မာနိုင်ငံမှာစနေနေ့အထိဆို COVID-19 ကူးစက်ခံရသူ9,962ဦးနဲ့သေဆုံးရသူက198ဦးရှိနေပါပြီဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံထားရတဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့နိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်နိုင်ရေးအတွက်ဝိုင်းဝန်းအဖြေရှာပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကကမ္ဘာနိုင်ငံတွေကိုမြစ်တာရက်ခံလိုက်ပါတယ်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့85နှစ်ပြည့်ကုလသမဂ္ဂထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမင်ကုန်းမှာရှိတ်ခါစင်နာကပြောကြားခဲ့တာပါတနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ တော်တာရှင်ပေါင်းစိတ်ချမ်းသာကိုချမ်းမှာကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရတဲ့ပါ
This program has come to you from the Voice of America, Washington.